ဒုက္ခဒေါမနတာစတဲ့ကိလေသာတွေချုပ်ငြိမှုကိုပဲစိတ်ကဝိတ္တုတ္တိစိတ်ကတန်ခြင်းဖြူစင်တယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်နော်ဝိတ္တုတ္တိအဲ့စိတ်တည်းဖြူစင်တန်ခြင်းရဲ့အတွက်ဖြူစင်တန်ခြင်းလေဆိုတာကဘယ်လိုတန်ခြင်းသွားတာလဲဘယ်လိုဖြူစင်တာလဲဆိုတော့ခန္ဓာကတောကတွေဂုံကတွေပရိဒေဝတွေဂုံကတွေဒုက္ခဒေါမနတာတွေကိုသိရတဲ့ဒုက္ခသိရတဲ့ဒေါမနတာတွေဂုံကတွေအနည်းအားဖြင့်ရာဂဒေါသမောဟစတဲ့ကိလေသာအငြိအကျေးတွေအလုံးကုန်ပါတယ်။ဒါဖြစ်လို့လေသရဝရီဟာမန္တန်ကြီးတဲ့မှာအိုးလို့လည်းမဆုံးရဘူး။နားလို့လည်းမဆုံးရဘူး။မေးလို့လည်းမဆုံးရဘူး။ပฏิဗန္ဒီအဖမတ္တဒီနည်းလို့လည်းမဆုံးဖြစ်နေကြတယ်။အသက်ရှင်နေတဲ့အချိန်ခါမှာလည်းလှန့်ရှိလိုက်တော့ရာဂကြောင့်စိတ်တည်းကငြင်းငြင်းနေရတယ်။ဒေါသကြောင့်စိတ်တည်းကဉာဏ်နဲ့ရ။မောဟကြောင့်စိတ်တည်းဉာဏ်နဲ့နေရတယ်။အကုသိုလ်တရားတွေကြောင့်စိတ်တည်းကဉာဏ်နဲ့နေရတယ်။အဲဒီလိုဉာဏ်လာတဲ့အတွက်ဘာဖြစ်လဲ။သရဝတိဉာဏ်နဲ့နေရတယ်။ဘယ်သန္တရာကြီးမှမလွတ်နိုင်ဖြစ်တယ်။31ဘုံအတွင်းမှာခံစားနေရတဲ့အိုနာတိဒုက္ခပိရိမမလွတ်နိုင်ဖြစ်ကြတယ်။ဒါကြောင့်မြတ်စွာဘုရားကသောအလကတုပမသုတ်တမှာပဲနော်။သတ္တမတိယဘိခဝေတကံစိတ်တဘိခဏံပိစ္ဆဝေဖြစ်တဗ္ဗံဣဒ္ဒနာစိတ်တံတံကိလေသာရောကိနတောတေနမောဟိနာတိစိတ်တံကိလေသာဘိခဝေတတတံကိလေသာတိစိတ်တဝရဏတတဝိတုဇံတိဘိခဝေစိတ်တယံတို့သတ္တမတို့ကြောင့်ဒုမေတိစိတ်တတို့တိနိစိတမိတို့တိပကံစိတ်တမိမိတို့ရဲ့စိတ်ကိုဘိက္ခဏမကြာခဏအမျက်မပြပိဿာဝဖြစ်တဲ့ဆင်းရဲတဲ့ဆင်းရဲတိုက်လှပေ၏မိမိတို့ရဲ့စိတ်ကလေးကိုပြန်လည်နှိမ့်ခြင်းမကြာခဏအမျက်မပြဆင်းရဲပေးဖို့မြတ်စွာဘုရားတိုက်တွန်းထားတယ်ဘာဖြစ်လို့လဲဘယ်လိုဆင်းရဲမလဲနောဂါတို့ဤဣဒ္ဓစိတ်တဤစိတ်တသည်ရာဂိနာရာဂကြောင့်ဒေါသိနာဒေါသကြောင့်မောဟိနာမောဟကြောင့်တံတိလိခံတိမြင်နှောင်းနေရပေ၏ဟု၍ဘိက္ခဏံမကြာခဏအမျက်မပြတကံစိတ်တမိမိတို့ရဲ့စိတ်ကိုပိဿဝဖြစ်တဗ္ဗံဆင်းခြင်းဖြင့်ဆင်းခြင်းတိုက်တက်လှပေ၏။ဘာဖြစ်လို့လဲ။ဘိက္ခဝေစိတ်တယံတို့စိတ်တံကိလေသာစိတ်တတိညံ့နှွန်းခြင်းကြောင့်တတ္တသတ္တဝါတို့သည်တံကိလေသာတည်ညံ့နှွန်း၍နေကြရကုန်၏။စိတ်တဝေါထာနာစိတ်တတိဖြူစင်တန်ခြင်းခြင်းကြောင့်တတ္တသတ္တဝါတို့သည်ဝိသုဒ္ဓံတည်ဆင်ခြင်းကြရကုန်၏။သတ္တမထို့ကြောင့်သုံးမေတ္တိသာယတို့သည်ပင်စိတ္တမိတို့သည်ပကံစိတ်တမိမိတို့ရဲ့စိတ်ကိုအပိတ်ခဏမကြာခဏအမြမပြပစ္စဝတ်ခိတကံဆင်းခြင်းတဲ့ဆင်းခြင်းတိုက်လာပေ၏မိမိတို့ရဲ့စိတ်ကိုခဏခဏဆင်းခြင်းပေးရနော်ငါတို့ရဲ့စိတ်ဒီသည်ရာဂကြောင့်ညှင်းနှောင်းနေရတယ်ဒေါသကြောင့်ညှင်းနှောင်းနေရတယ်မောဟကြောင့်ညှင်းနှောင်းနေရတယ်စသည်ဖြင့်မကြာခဏမိမိတို့ရဲ့စိတ်ကလေးကိုဆင်းခြင်းပေးပါဒီလိုသင်္ခေနေတဲ့သွားအားတွေကဘာကိုပို့ဆောင်ပေးနိုင်တဲ့သွားအားရှိမိမိမှာဒီကိလေသာအငြိစေတွေရှိနေတော့ဒီအငြိစေတွေမိမိကိုယ်ဆင်းရခြင်းစိတ်ဆင်းရခြင်းတို့ရဲ့အကြောင်းရင်းစဉ်စဉ်ဧကံဖြစ်နေတယ်ဆိုတာသိတဲ့အတွက်သောပုဂ္ဂိုလ်ဒီထိုစိတ်ဓာတ်တွေဖြူစင်တန်ရှင်းဖို့ရာနိဂောင်းလံကောင်းတွေကိုကြာကြာမဲ့တွေ့ရှိပြီဆိုရင်တော့ထိုနိလအတန်ကြည့်တဲ့ဂျုတ်ကိုပေါ်ပြအထုလိမ့်မယ်ဒါကိုဖျော်လင့်ပြီးတော့ဘုရားရှင်ကမိမိတို့ရဲ့စိတ်ကလေးကိုမိမိတို့အမြဲတမ်းစူးစမ်းဆင်ခြင်ဖို့ရာအတွက်နေ့စဉ်သမန်ချက်ကလေးတစ်ခုပေးထားတယ်နော်အဲဒီတော့ဒီနေရာမှာဒီလိုစူးစမ်းဆင်ခြင်လိုက်ပြီးတော့မိမိမှာရာဂဒေါသမောဟစတဲ့အငြိအသေးတွေနဲ့မိမိတို့ရဲ့စိတ်ထဲမှာလိမ်ကြံပေညစ်နေတာကိုတွေ့ရတဲ့အခါဒီအငြိအသေးတွေကကြော်လန့်လုံလောက်သွားခြင်းနဲ့ဆိုလို့ရှိရင်တော့ကြည့်ရမယ်ကျင့်စဉ်ကလတိပဋ္ဌာနာမဂ္ဂလို့ခေါ်ဆိုအပ်တဲ့ကျင့်စဉ်မှာသောတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့လမ်းကြောင်းဒီလောကီတရားနဲ့လောကုတ္တရာတရားနဲ့လို့မင်းဘယ်လိုဖြစ်မလဲလောကီတတိပဋ္ဌာန်မဂ္ဂခေါ်တဲ့ကျင့်စဉ်မှာလောကီတတိပဋ္ဌာန်မဂ္ဂဆံကဘာလဲပုပ္ပဘာဂတတိပဋ္ဌာန်မဂ္ဂအရိယာမရဲ့ရှစ်အဖို့၌ကျင့်ရမယ်တတိပဋ္ဌာန်မဂ္ဂကျင့်စဉ်ဖြစ်တယ်အရိယာမရတဲ့အချိန်ခါမှာကျင့်ရမယ်ကျင့်စဉ်ဟုတ်လားမဟုတ်ဘူးဒါကတော့တတိထားကြနော်ဒီတော့အရိယာမေတ္တာကိုလိုချင်တယ်ဆိုလို့ရှိရင်တော့လိုချင်နေတဲ့ပုဂ္ဂိုလ်ကကျင့်ရမယ်ကျင့်စဉ်ကဘာလဲတတိပဋ္ဌာန်၄ပါးဆိုတဲ့ကျင့်စဉ်ပဲနော် ပြီးတော့ဒီကျင့်စဉ်ကိုကျင့်နိုင်တော့ဒုက္ခတွေလွန်မြောက်သွားကြတယ်ပရိသေဝတရားတွေလွန်မြောက်သွားကြတယ်ဆိုတာနဲ့ပတ်သက်လို့တန်တတိအမှန်ကြီးနဲ့ပဒါသရာသီရိမတို့ကိုပုံစံထုတ်ပြထားပါနော်အဲ့တော့အဲ့ဒီခါမှာဒီတန်တတိအမှန်ကြီးကအားလုံးကြောက်ရတဲ့အတန်သူ့ရဲ့ကကြီးဒီမာလေးကွယ်လွန်သွားတော့ပူဆွေးတော့ကရောက်နော်အဲ့ဒီအချိန်ကမှဘုရားရှင်ထံရောက်တော့ဘုရားရှင်ကနေပြီးတော့သူ့ကိုဂါထာလေးတစ်ခုဟောတယ်ညံဘုံဝေတံဝီသောတေရှိပစ္ဆာတေမဟုပင်စနာမိစေစေနောဂဟိတတိဥပတံတောစရိတ်တတိညံဘုံဝေတံဝီသောတေရှိပစ္ဆာတေမဟုပင်စနာမိစေစေနောဂဟိတတိဥပတံတောစရိတ်တတိပုဂ္ဂေအတိတ်ခေါ်ညာရှင်းလွန်လေပြီးတော့ခန္ဓာ၅ပါး၌ဉာဏ်အကျဉ်းတွေ့တတ်တမဲ့မှုစတဲ့ကိလေသာတရားဒီအဋ္ဌိရှိဉာဏ်ထိုးတွေ့တတ်တမဲ့ခြင်းစတဲ့ကိလေသာတရားကိုဝိသောတေရှိစင်ကြအောင်တုတ်ပင်ရှင်းလင်းပါလေလောသစ္စာအနာဂတ်ခွန်ညာနောင်အနာဂတ်ခန္ဓာ၅ပါးအပေါ်၌ဧသင်အာကိစ္စဏကြောင့်ကြောင့်မှုကိစ္စဏတရားဒီမာအဟုမဖြစ်ပါစေလင်မေဇေအလခေါညာပစ္စုပန်ခန္ဓာ၅ပါး၌လည်းပဲသီနောကတတိငါငါဟာဟူယတနာဒိဋ္ဌိတို့သည်အကြွေမဆွဲယူခဲ့မိသည်ဖြင့်အဲဝဤသို့မဆွဲယူခဲ့သည်ရှိသောတွင်တင်သည်ဥပါတန်သောကိလေသာဟူအပုခသိမ့်မှအရှင်းကျွံ့၍အငြိမ့်ငြိမ့်ရသည်အငြိမ့်ငြိမ့်ရသည်ဖြစ်၍စရိတ်တတိနေထိုင်ရသည်လတံဒီခါတာလေးဟောအဲ့ဒီခါတာလေးကြည့်ပြီးတော့သူကယံဘုံဝေတံဝီသောတေတိပုဗ္ဗေအတိတ်ခေါ်ညာရှိဖြစ်တဲ့ခန္ဓာ၅ပါး၌ယံအကျဉ်းတွေ့တတ်တမဲ့နေတဲ့ကိလေသာတရားအကောင်းဒီအတ္တိရှိ၏။တန်ထိုကိလေသာတရားအကောင်းကိုဝီသောတေတိသုတ်တင်ရှင်းလင်းပါလော။အတိတ်ခန္ဓာ၅ပါးအပေါ်၌တွေ့တတ်တမဲ့နေတဲ့တဏှာတရားရှိ။အဲ့ဒီတဏှာတရားကိုဘာလို့ရမလဲ။ရှင်းလင်းပါဘယ်လိုရှင်းရမလဲ။ယံဘုဝေတံဝိသောတေဟိတိအတိတေဒုက္ခံေသုတနာတံကိလေသာတိတနာတံကိလေသာဝိသောဒနာဟုတ်တံဒီကဆရာတော်ကဖွင့်ထားတယ်နော်အတိတ်ခန္ဓာ၅ပါးအပေါ်၌တွေ့တတ်တဲ့နေတဲ့တနာတံကိလေသာအညီအကျင့်တွေကိုသင်ကျဲသွားအောင်ပြုလုပ်ပါလို့ဒီလိုဘုရားကနိပေးပစ္စတိမာဟုကိဉ္စနံအနာဂတ်ခေါ်တဲ့နောင်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအပေါ်၌ကြောင်းကြမှုကြောင်းကြမှုမရှိခဲ့ဘူးဆိုရင်ရာဂတိပိစနာပေါ့ရာဂအစရှိတယ်နော်ကြောင်းကြမှုကြောင်းကြမှုမရှိတော့ဘူးဆိုရင်လည်းဘာဖြစ်လဲဒုက္ခလို့ပြီးတော့အတိတ်ခန္ဓာ၅ပါးအပေါ်၌တွေ့တတ်တတ်မှန်နေတဲ့တဏှာတန်ကြီးလေတာတရားတွေကိုလည်းသင်ချင်အောင်လုပ်ပါနောင်အနာဂတ်ခန္ဓာ၅ပါးအပေါ်၌လည်းတဏှာသတိဖြင့်ကြောက်ကြမှုတောင့်တမှုတွေမရှိပါစေနဲ့မရှိအောင်လုပ်ပါမိစေဖြင့်နောက်ဖြစ်တဲ့အလဲဖြစ်တဲ့ခန္ဓာ၅ပါးအပေါ်၌ယတနာဒိဋ္ဌိဖြင့်ငါငါဟာလို့မစွဲယူခဲ့ဘူးဆိုရင်တော့ကိလေသာဟုအကုခံတဲ့အလုံးနေပါလိမ့်မယ်လို့ဒီလိုဘုရားကဟောအဲ့ဒီဟောလိုက်တဲ့ဂါထာလေးကြားရတော့ဘာဖြစ်လဲဣမံဂန္ဓံသုတ္တဝါတဟပရိသံမိဒါဟိအရဟံဘတ်တော်ဣမံဂန္ဓံဣန္ဒိယဂန္ဓာဒေသနာတော်ကိုသုတ္တဝါဌာနာယတိဖြစ်၏တဟပရိသံမိဒါဟိပရိသံမိဒါလေးပါတော်ဖြင့်အတုတော်ကိုအရဒ္ဒရတ္တဘောသူဘတ်တော်ဆက်ရောက်တော်မူခဲ့လေပြီဟောတစ်ချက်နော်နောက်တစ်ခုပဏ္ဍစာရထေရီမနတ္တန္တိဗုဒ္ဓဌာနာယနာပိဌာနာပိဘန္တဝါအန္တကိနာတိဘန္နတ္တန္တိဇာတိသုတ္တနာတာဗုဒ္ဓသာသမိတို့ဒီကဒါနာယကိုယ်ပဲလီလျောင်းပေါ်ဖို့ဖြစ်ကိုခြင်းခန္ဓာတန်တိမရှိကြလေကုန်နတ္တန္တိမဖြစ်ကြလေကုန်ဘိဒါဝနာဘိဗန္ဓဝဘိဒါဖခင်တို့ဘိဒါမိဘနာဘတို့ဒီလည်းပဲဒါနာယကိုယ်ပဲလီလျောင်းပေါ်ဖို့ဖြစ်ကိုခြင်းခန္ဓာတန်တိမဖြစ်ကြလေကုန်ဗန္ဓဝမိတ်ဆွေခင်ဖို့တို့ဒီလည်းပဲဒါနာယပေါ်အောင်လီလျောင်းဖြစ်ကိုခြင်းခန္ဓာတန်တိနာဘိတန်တိမဖြစ်ကြလေကုန်အန္တကိနတိပန္နတအန္တကိနယုတ်မှန်လာတဲ့ရှင်တိမင်းဒီအတိမန္တတရှင်ပန်နှိစေခြင်းကိုခံရတဲ့တတဝအခုညာတိလူဆွေမျိုးတို့၌ဒါနတကိုယ်ကိုယ်လီလျောင်းပေါ်ဖို့ဖြစ်ဖို့မှုဒီနတိမရှိသီးသာလင်သည်ဒီကတည်းကဟောပြီးပြီးတော့မာရီသမီးတွေမိဘတွေဆွေတွေမျိုးတွေဆိုတာကတကယ်ကိုယ်ကိုယ်အားထားရမဟုတ်ကြပါဘူး အမတန်ရုံပါတဲ့ရှင်သူမင်းဟင်းမဖြစ်စေတဲ့တန်ချက်ကိုခံရတဲ့တော်ပါရီအခုသူမျိုးတို့နဲ့ကိုယ်ကိုယ်မိလျောက်ပေါ်ဝင်ကိုရဆိုတာမရှိပါဘူးဆိုတဲ့ဒီခန္ဓာလေးကိုဟောပြီးလိုက်တော့ဘာဖြစ်လဲဣမံကန္တသုတ္တဝါသောတပတိခလေပတိဋ္ဌာဣမံကန္တဣတရားဒေသနာတော်ကိုသုတ္တဝါဇာနာယတိဖြစ်သောတပတိခလေသောတပတိဘုံနဲ့ပတိဋ္ဌာဒီတော်မူလေသည်ဒီကန္တာလေးကြားလိုက်ကြားနာလိုက်ရတဲ့ပတ္တဇာရံဒီဒီမှာလဲသောတပန်ဖြစ်သွားတယ်အဲ့ဒီစကားလေးတွေကိုကြည့်ပြီးတော့ဘာဖြစ်လဲတဲ့နော်ယတမဗန္နာကာယဝရဏစိတ်တဓမ္မိတုပိစီဓမ္မအနာမအတိတ်တော်ဘာဝနာနာမတတိတ္တမတိတိအိမိနာဝမဂိနသောကပရိဒေဝေတမတိကန္တာတိဝတိတ္တဘာယတမဗန္နာအပြင်အကြောင်းဆောင်ကာယဝရဏစိတ်တဓမ္မိတုကာယဝေဒနာစိတ်ဓမ္မတို့တည်းကိစ္စဓမ္မတုံးတကူသောဓမ္မသဘောတရားကိုအနာမသိတော်ဝါလက္ခဏာရေသုံးထံသင်္ကမချူပါမသုံးတတ်မှု၍ဘာဝနာနာမဝိပဿနာဘာဝနာဤတိကဏ္ဍိမရှိသကောင်းပေတတ္တမထို့ကြောင့်ဒီပိထောတန္တိအမတိပဒါစာရသီရိမာရှိတို့ဒီလည်းပဲဤမီနာဝမေကိနာဤပုဗ္ဗဘကသတိပ္ပဏမေကဟုခေါ်ဆိုအပ်တဲ့ပြင်းပြင်းဖြင့်သာလျှင်သောကပရိဒေဝေသုညာခြင်းသောကတရားငိုကြွမိတန်ရာခြင်းပရိဒေဝတရားတို့ကိုသမတိကန္တာတိကောင်းစွာကြော်လွန်လွန်မြောက်၍သွားကြကုန်၏ဟူ၍ဝတိတဘပိယပိတတိပဌံကျင့်စဉ်နဲ့ကျင့်ပြီးတော့သုံးဖို့ကာယဝေဒနာစိတ်တဓမ္မခေါ်ဆိုအပ်တဲ့တရားဒီထက်ကတစုံတကူသောတရားကိုလက္ခဏာရေးသုံးတာတင်ပြီးစုပေါင်းသုံးတာမှမရှိဘဲနဲ့ဘာဝနာလုပ်ငန်းဆိုတာမရှိပါဘူးတခြားကြောင့်ဒီသန္တိအမကြီးတို့ဗဒါဇာရာဖြီရီမတို့ဟာလည်းပဲဒီပုဗ္ဗဘာကတတိပ္ပရဏမက္ခလို့ခေါ်ဆိုအပ်တဲ့အရိယာမက္ခရဲ့ရှေ့ခိုးနဲ့ကြည့်ရမယ်တတိပ္ပဌံကျင့်စဉ်ကိုကြည်ကြံကြွကုတ်ပွားများအထုတော်မူကြသည့်အတွက်သောကပရိဒီဝအပြတ်ဒီကိုကြော်လန့်လွန်မြောက်ပြီးသွားတယ်လို့သိပါဆိုပြီးဒီလိုအထက်ကရကအရှင်းထားတယ်ဒီရှင်းရှင်းချက်ကတော့မူလကန္နတအထက်ကရမထမအတွက်သံမျက်နှာ230ခွန်မှလာတဲ့အစဉ်အကျင့်ဖြစ်ပါတယ်နော်အဲဒီတော့ဒီနေရာမှာဒီကပြတော့ကနော်မူလဗန္နလဒီကပထမအတွက်သံမျက်နှာ330နဲ့သုံးမှာဆက်ပြီးဒီရေးကြည့်တဲ့အစဉ်ဖြစ်တယ်ကိုအရှင်းထားတယ်နော်ဒီတော့ဗဒါဇာရဒေဝီမကဒီဂါထာလေးတစ်ခုကျမ်းထာရလို့သောတပန်တီးတယ်သောတပန်တီးတာနဲ့ဆရာကပတ်တယ်လို့သောတပတိဗလိပတိဋ္ဌိတတိယထာနုလောမဘုဒ္ဓိတယသမ္ပုဂ္ဂန္တိကာယဓမ္မဒေသနာယပရိယောတာနေသဟတနေယပရိမန္တိတေသောတပတိဖလေမတိတ္တိဟောဒီကဆရာတော်ကဒီလိုထပ်ပြီးရှင်းထားတာဘာပြောတယ်လဲယထန်လူလောမဗုဒ္ဓိတာယတမုဂ္ဂန္တိကာယဓမ္မဒေသနာယတမုဂ္ဂန္တိကဓမ္မဒေသနာဆရာရှင်တို့ရဲ့မုခဘနှုတ်ကပတော်မှထွက်ပေါ်လာတဲ့ဆရာဒေသနာတွေထဲမှာတော့ဘာကိုတမုဂ္ဂန္တိကဒေသနာလို့အတိအကျသတ်မှတ်ချက်ပေးတယ်လို့မြင်တော့သစ္စာလေးပါးနဲ့ဆက်တဲ့တရားစကားကိုသံဗုဒ္ဓံတိကဓမ္မဒေသနာဆိုပြီးဒီလိုသတ်မှတ်ချက်ရှိသို့တော့သုတ္တသစ္စာဝိနိမုံသောဓမ္မနာမနတ္ထိဆိုတဲ့အဆိုမိရှိပါတယ်။ဘုရားရှင်ရဲ့တရားတွေမှာသစ္စာလေးပါးနဲ့သုတ္တလိုက်ရင်သစ္စာလေးပါးမှာလွတ်တဲ့တရားတစ်ခုမှမရှိပါဘူး။ဒါကြောင့်သစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုဘုရားရှင်ကဒီခါတည်းဟောပြီးတဲ့အချိန်ကမှဆက်ပြီးဟောတယ်ဟုတ်လိုက်တော့အဲ့ဒီသစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတော်ရဲ့အဆုံးမှာဒါလျှင်သောတပတ္တိဖြစ်တဲ့ပဋိဒိဋ္ဌိနိဗ္ဗာန်တထောင်တို့ဖြင့်တန်ခါဆင်ထားတဲ့သောတပတ္တိပုံညာနဲ့ဒီသွားတာဖြစ်ပါလေဒီကာတာလေးတက်တဲ့ကိုဟောပြီးတော့သောတပန်ကြီးတာတော့မဟုတ်ဘူးဒီကာတာဟောပြီးတဲ့အချိန်ခါမှာသူ့၌တောင်းရတာဖြစ်လာပြီပဋိသမားကြီးတွေအကောင်းလာပြီအပုဒ္ဒတ်တွေနင်းသွားပြီအဲ့ဒီခါမှာသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုဖျားရှင်ကဆက်ပြီးဟောပြီးဟုတ်လိုက်တဲ့အချိန်မှာတို့သစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတော်ဤသို့ရဲ့အဆုံးတိုင်းသာလျှင်သောတပတ္တိဖြစ်မှာဒီသွားခြင်းဖြစ်တယ်။သစ္စာလေးပါးနဲ့ဆက်တဲ့တရားစကားမပါဘဲနဲ့သောတပတ္တိဖြစ်နေဒီရဟုတ်သလားမဟုတ်ဘူးနော်။ကဲနောက်တစ်ခုဗာဆက်ဖွင့်လဲကထံပဏာယတတိပရဏမကောဝတိနာသောတပတ္တိဘယ်လိုပဋိဌာတိတိအဟာယတမပဏာတိအာတိဘယ်လိုဆိုလို့ရှိရင်တိဗ္ဗတံကျင့်စဉ်နဲ့ကျင့်ပြီးတော့မေဖို့နိဗ္ဗာန်မရနိုင်ဘူးဆိုတာကိုသိခြင်းနဲ့အတွက်အထက်ကရကခုနကယတမပန္နကာယဝရဏစိတ်တ္တံမေတုကိစီဓမ္မအနာမသိတ္တဝဘာဝနာနာမအနတ္ထိကာယဝရဏစိတ်တ္တဓမ္မခေါ်တဲ့တိဗ္ဗတံကျင့်စဉ်၄ပါးထက်ကနော်မျိုးမျိုးသောတရားကိုရှုပွားတိဗ္ဗတံတစ်ခုခုကိုသို့သောတိဗ္ဗတံတစ်ခုတည်းနဲ့မေဖို့နိဗ္ဗာန် ကာယတခုနဲ့တက်တက်ရှိတာမဟုတ်ပါဘူးနော်နောက်ပိုင်းတော့မပါလိမ့်မယ်ကာယအမိရတဲ့ရုပ်တရားတွေကိုဥတည်ပြီးတော့ဥပါဒနာဘာဝနာကမ္မထစီးရန်ခဲ့ရင်တော့ကာယဥပါဒနာတိဋ္ဌံလို့ခေါ်တယ်သို့တော့ရုပ်တက်တဲ့ရှုနေုံနဲ့လည်းမညာကမဆိုင်နိုင်ဘူးနာတက်တဲ့ရှုနေုံနဲ့လည်းမညာကမဆိုင်နိုင်တဲ့အတွက်ရုပ်ကိုဥတည်ပြီးရှုပွားသုံးသပ်ပြီးတဲ့ယောဂီကနန္တရားကိုလည်းဆက်လက်ပြီးသင်္ကြန်ရှုပွားရပါတယ်နော်လာသူတော့ဝေဒနာကိုဥဒေပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရနေဆိုတာကလည်းဝေဒနာတစ်ခုတည်းရှိသည်တော့မဟုတ်ဘူးဝေဒနာနဲ့အပေါင်းပါခြင်းပဲစိတ်စိတ်တွေကိုပုံတွဲပြီးရှုပွားသုံးလိုက်ရစိတ်စိတ်တွေနန္တရားတွေကိုရှုပွားသုံးသပ်ပြီးတဲ့ယောဂီသတော်ကောင်းကနန္တရားတစ်သက်ကိုဝိပဿနာရှုနေုံနဲ့မညာမဆိုင်နိုင်တဲ့အတွက်ယောဂီကလည်းတစ်ဖန်ပြန်ပြီးရှုဝိပဿနာရှုအပ်ပါတယ်နော်ဒါကြောင့်ဝေဒနာကိုဥဒေပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရခဲ့တော့ဝေဒနာနုပါဒနာတိဋ္ဌံကိုပွားရခေါ်တယ်အသိစိတ်ရှုတယ်စိတ်ဓာတ်ဥပါဒနာတိပ္ပံအသိစိတ်ဇလုံးနဲ့ရှုတယ်မဟုတ်ဘူးဘာဖြစ်လို့လဲစိတ်တို့မြည်ဒီမှာစိတ်ဇလုံးနဲ့ဖြစ်နေတဲ့ဆိုအားမရှိဘူးစိတ်တိတ်နဲ့ရှင်တွဲမှဖြစ်နေတဲ့ဆိုအားရှိအဲ့ဒီစိတ်တိတ်လေးကိုကဏလို့ခေါ်တဲ့အတုံးအခဲနံတုံးနံခဲတွေပြုတ်တော့အောင်ဖြုတ်ခွဲပြီးတော့မှရှုမှပရမတ်ကိုညာအမြင်ဆိုင်ပါတယ်ကဏပြုံမှလည်းအနတ္တကိုညာမြင်ဆိုင်တယ်ပရမတ်ကိုညာမြင်ဆိုင်တယ်ပရမတ်ညာမြင်ဆိုင်မှအနတ္တညာမြင်ပေါ်မှဖြစ်တဲ့အတွက်စိတ်တလုံးနဲ့ရှိုံနဲ့လူရင်းကိစ္စမပြီးဘူးစိတ်ကိုဥတည်ပြီးတော့အခါရှိလိုက်တယ်ခေါင်းစိတ်ကိုစတင်ပြီးတယ်ဒဇဒဇစိတ်နဲ့ရှင်ပဲစိတ်စိတ်တွေကိုတိုးတိုးပြီးတင်းစီသွားရပါတယ်နော်အဲဒီလိုစိတ်စိတ်တွေကိုတင်းစီပြီးတဲ့အခါဒီဉာဏ်တရားတွေကိုရှုနေုံတက်တက်နဲ့မဉာဏ်ကမဆိုင်နိုင်တော့ဒီဉာဏ်တရားတွေကအမြာဝုထုရုပ်တွေပေါ်ပါတဖန်ပြန်ပြီးတော့ရှုပါသုံးခိုက်အရမ်းနဲ့ဘာယုံရုပ်တွေကိုလည်းပြုပေးပြီးရှုပါလက္ခဏာရဲ့သုံးတန်းကြည့်ပြီးတော့ဝိပဿနာရှုပါသုံးခိုက်ရအဲဒီခါမှမဆိုင်ဒါကြောင့်အသိစိတ်ကိုဥတည်ပြီးတော့ဝိပဿနာဘာဝနာကမ္မထံစီးပြန့်ပြတ်မယ်ဆိုရင်တော့စိတ်ဓာတ်ဥပါဒနာတိဋ္ဌံကိုပွားတယ်ခေါ်တယ်။ဉာဏ်နေတဲ့ဖတ်တာဥဆောင်နေတဲ့စေတသိက်တွေကိုဥတည်ပြီးတော့ဖတ်တာကိုဥတည်ပြီးတော့ဝိပဿနာဘာဝနာကမ္မထံစီးပြန့်ပြတ်ရင်တော့ဓမ္မဥပါဒနာတိဋ္ဌံရှင်နဲ့မှဝင်ပါတယ်။သို့သောဖတ်တာတစ်ခုတည်းစုနေုံနဲ့မျက်နှာကဆိုင်တာပေါ်ဘူးဖတ်တာလည်းဖတ်တာတစ်ခုတည်းဖြစ်နေတဲ့အစွမ်းအားမရှိဘူး။ရှင်ဘဲစိတ်စိတ်တွေနဲ့တွဲမှဖြစ်နေတဲ့စွမ်းအားရှိတဲ့အတွက်ဖတ်တာကိုအုံမှုပြီးတော့နန္ဒရားတွေကိုသိသိတယ်ထို့နောက်ယောဂရားတွေကိုသိသိအကြောင်းတရားကြောက်ခွေပြီးအကြောင်းတရားနေတဲ့ကောင်ထို့ရောနန္ဒီကိုလက္ခဏာရင်သုံးတန်တင်းပြီးဝိပဿနာရှုမှမဉာဏ်ကဆိုင်နော်ဒါကြောင့်ဖတ်တာကိုဥတည်ပြီးဝိပဿနာဘာဝနာကမ္မထံစီးကြံခဲ့ရင်ဓမ္မနုပါဒနာစီးရင်ရောက်ဝင်တယ်နောက်တနည်းအားဖြင့်ဘာရောနုပါဒနာမှာလာတဲ့ဥတည်ထားတဲ့ယောဂရားဝေဒနာနုပါဒနာမှာလာတဲ့ဥတည်ထားတဲ့ဝေဒနာတရားစိတ်ဓာတ်နုပါဒနာမှာလာတဲ့ဥတည်ထားတဲ့အတိစိတ်တရားဓမ္မနုပါဒနာမှာလာတဲ့ဖတ်တာဥဒေထားတဲ့စိတ္တိတရားအဲ့ဒီယုံဝေဒနာစိတ်ကဓမ္မခေါ်တဲ့တရားတွေကို၅ခုပုံပြီးခန္ဓာကြီး၅ပါးနည်းနဲ့ဝိပဿနာရှုရင်ဓမ္မနုပါဒနာခေါ်တယ်။အာရဏ32ပါးနည်းနဲ့ပြန်ပြီးတော့ဝိပဿနာရှုခဲ့ရင်32ပုံပုံပြီးဝိပဿနာရှုခဲ့ရင်လည်းဓမ္မနုပါဒနာတိဋ္ဌံကိုပွားရခေါ်တယ်နော်။နိဗ္ဗာန်နည်းနဲ့နိဗ္ဗာန်၅ပါးနည်းနဲ့၅ခုပုံပြီးတော့ဝိပဿနာရှုခဲ့ရင်49ပါးနည်းနဲ့9ပုံပုံပြီးတော့ဝိပဿနာရှုခဲ့ရင်လည်းဓမ္မနုပါဒနာတိဋ္ဌံလို့ပဲခေါ်ပါတယ်။သစ္စာတဏ္ဍာရဏိဖြင့်ဒုက္ခသစ္စာတဘုံသမုဒိယသစ္စာတဘုံနှစ်ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရနှင်ခဲ့မယ်ဆိုရင်လေဓမ္မနုပါဒနာတိပ္ပံကိုပဲပွားနေပြီခေါ်တယ်။ယံကိဉ္စီသမုဒိယဓမ္မံတပ္ပံတံနိရောဓဓမ္မံတိ။ဟော။အိုကိဉ္စီကောဗမတုတ်ဓမ္မ။ဒီဘုမကကမ္မထာနိသပုဂ္ဂိုလ်လို့ခေါ်ဆိုအပ်တဲ့အလွန်ဉာဏ်ထက်မြတ်တော်မူတဲ့ယန္တမထေရကြီးတစ်ပါးသာ။သစ္စာဗိဒ္ဓ32ဘုံအတွင်ရှိနေတဲ့သင်္ခါရတရားမှန်သမျှကိုတစုံနဲ့ဆက်စုပြီးတော့ဉာဏ်ချင်းစေတမှုတရားဓမ္မသဗ္ဗံတံဏိရောဓဓမ္မဖြစ်တဲ့တရားမှန်အကုန်လုံးပြည့်နေတယ်လို့တစ်ချက်တည်းဆွတ်စုပြီးတော့ဝိပဿနာရှုလို့ရနော်ဒါကဉာဏ်ထက်တယ်အဲ့ဒါဟာသစ္စာဒေသနာကြီးပဲတနည်းအားဖြင့်ပြောရင်တော့ဒုက္ခသစ္စာတရားသမှုတရားသစ္စာတရားတွေရှိတယ်ဉာဏ်ချင်းစေတမှုတရားဓမ္မသမှုတရားကြောင့်ဖြစ်တဲ့တရားသဗ္ဗံတံဏိရောဓဓမ္မအဲ့ဒီသမှုတရားကြောင့်ဖြစ်နေတဲ့တရားမှန်ရင်ဏိရောဓအလုံးပဲလို့ဒီလိုရှုတာအဲ့တော့ဒီနိရောဓကတော့နှစ်မျိုးရှိတယ်အကြောင်းတရားတွေထင်ရှားဖြစ်တာအကျိုးတရားထင်ရှားဖြစ်တာလည်းရှိအကြောင်းတရားတွေထုတ်ရင်အကျိုးတရားထုတ်တဲ့နိရောဓလည်းရှိအဲ့ဒီနိရောဓမျိုးကတော့ခဏိကနိရောဓခယနိရောဓလို့ခေါ်ပါတယ်အကြောင်းတရားတွေထင်ရှားဖြစ်ခဲ့ရင်အကျိုးတရားထင်ရှားဖြစ်တယ်အကြောင်းတရားတွေထုတ်ခဲ့ရင်အကျိုးတရားတွေထုတ်တယ်အကြောင်းအကျိုးနှစ်ရလုံးတို့ရဲ့ခဏမဆက်တည်းတည်းဖြစ်နေတဲ့သဘောကိုရှိနောက်နိရောဓတမျိုးကတော့အိဇံတအနိရောဓခေါ်တယ်အတ္တင်္ဂရတအနိဒ္ဒနိဗ္ဗာန်ပဲနော်အဲ့ဒီနိရောဓသဘောကိုဆိုက်အောင် နှလုံးသွင်းတတ်ခဲ့ရင်ဉာဏ်ရင်းရှိသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မသမုဒိယသစ္စာကြောင့်ဖြစ်နေတဲ့ဒုက္ခသစ္စာတရားရှိတယ်ဆိုဒုက္ခသစ္စာတရားသမုဒိယသစ္စာနှစ်ပါးတို့ဒီနိရောဓသဘောတော်ရှိတယ်လို့တစ်ချက်ချင်းဆွဲစုပြီးတော့မြင်အောင်ရှုတဲ့နည်းပဲနော်အဲ့ဒီနည်းနဲ့ရှုရင်လည်းဓမ္မလူပါဒနာပဋိသင်္ခူပွားနေတယ်လို့ခေါ်ပါတယ်နော်ဒါကြောင့်သတိပဋ္ဌာန်ဘယ်နှပါးဖြစ်သွားလဲ၄ပါးအဲ့ဒီသတိပဋ္ဌာန်၄ပါးကိုမပွားဘဲနဲ့အရိယာမတရားကိုရတဲ့ပုဂ္ဂိုလ်ဆိုတာရှိကောင်းသလားမရှိကောင်းဘူးပြီးတော့ဘာမှရှုကျင်တဲ့ဆန္ဒမရှိတော့ဘူးဘာမှလည်းမလုပ်ချင်တော့ဘူးဘာမှမလုပ်ချင်တော့ဘူးအငိမ့်တက်ကိုပဲမျက်မှောက်ပြုပြီးနေကျင်ပါတဲ့ဆုံယုံတဲ့တော့ဒီအငိမ့်တက်ကမျက်မှောက်ပြုလို့ရပါမလားမရနိုင်ဘူးဒီဇုံတစ်ခုသောတရားတွေကိုမရှုဘဲမသုံးတတ်ဖြင့်တတိပဒံ၄ပါးထဲမှာပါနေတဲ့တရားတစ်ခုကိုဒါနုပါဒနာကိုဖြစ်ဖြစ်ဝေဒနာနုပါဒနာကိုဖြစ်ဖြစ်သိဒ္ဓနုပါဒနာကိုဖြစ်ဖြစ်ဓမ္မနုပါဒနာကိုဖြစ်ဖြစ်ဥတည်ပြီးတော့မတိပဋ္ဌာန်ကျင့်တယ်ကိုမကျင့်ဘဲနဲ့ဘာဝနာလုပ်လို့ဆိုတာမရှိကောင်းဘူးမဲ့ဖို့နိဗ္ဗာန်ဆိုတာလည်းမရကောင်းဘူးနော်ဒါကြောင့်နာဟိသတုသစ္စာသတုသစ္စာကမ္မထာနာကထာယဝိနာသဝကနာအရိယမကအဓိကမောအဋ္ဌိဒီစကားကအတိအကျနော်ဒီအကြောင်းကိုဆိုရတော့ဝါထိမန္တဝေဝါထိအကြောင်းကိုဆိုရတော့သတုသစ္စာကမ္မထာနာကထာယသစ္စာလေးပါးကမ္မထံဖြင့်သတ္တတရားသက်ကနှင့်ဝိနာပြိဝေသာဝကနံသာဝကတို့အားအရိယမေဃဒီကမောအရိယမေတရားကိုရရှိခြင်းဤသည်နတ်အဋ္ဌိမရှိကြဘူးပဲသစ္စာလေးပါးနဲ့စတဲ့တရားစကားနဲ့ပြင်းပြီးတော့သာဝကတွေမဖို့နိဗ္ဗာန်ရတယ်ဆိုတာတစ်ခါမှမရှိကြဘူးဘူးနော်ဣမံဂါထံသုတ္တဝါဒီပါဏာဣဒံတောကဝိနောဒနာဝတိနာဗုဒ္ဓိဒါယဂါထာယပထမံသုတ္တတာဟုတ်တံဒါကြောင့်ဒီကတာလေးကြားလိုက်ရတယ်လို့ဒီလိုဘာကြောင့်ပြောရတယ်လို့မြင်ရင်နော်ဒီကတာလေးကသောကဝိနောဒနာဝေဒနာသောကကိုပဲဖြောက်တည်းအစဖြင့်ကိုတိတရားဂါထာရဖြစ်ပေါ်လာသောဂါထာကိုဖြစ်ပေါ်လာသောဂါထာကိုပထမဆုံးသောသုတ္တတာဇာနာရသည့်အဖြစ်ကြောင့်ဟုတ်ကံမိတ်ဆိုခြင်းဖြစ်ပေ၏ဒီကတာလေးကြားလိုက်ရတဲ့အခါသောကရေကျောက်သွားကျောက်သွားတဲ့ဆရာကအကျွတ်နဲ့ချုပ်သွားတယ်ပြောတာတော့မဟုတ်ဘူးဖြစ်တဲ့ယာယီအဖြစ်ငြိမ့်ပါနော်သိအစင်မှာဥပါဒိနဲ့အနေအချင်းသင်္ချာဖြစ်နေတဲ့သောကတွေမြတ်ဆဲသွားတယ်။အလုပ်ရတတ်ကြတော့ကျမ်းမယ်ပေါ့နော်။အဲ့ဒီမြတ်ဆဲသွားတဲ့ဂါထာလေးကိုသာရှင်ဥဒေပြီးတော့ပြောခြင်းဖြစ်ပါလေနော်။ဒီဂါထာလေးကြားနာပြီးတဲ့အချိန်ကမှဆက်လက်ပြီးတော့မြတ်စွာဘုရားကသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုဟောပြီးတယ်။ဟောလိုက်တဲ့အခါမှာသူသစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတော်ရဲ့အဆုံးမှဒါရှင်သောတပတ္တိဘုဂိုလ်ဒီသွားခြင်းဖြစ်တယ်လို့ဒီလိုမှတ်ပါနော်။ဒါကြောင့်သူကတတိပဋ္ဌာန်ကြည့်တဲ့နဲ့ကြည့်ပြီးတော့မဘုနိဗ္ဗာန်ရနိုင်တဲ့ပုဂ္ဂိုလ်ဆိုတာရှိကောင်းလား။မရှိကောင်းဘူး။ဒီတော့ဒီစကားလေးကိုနိဗ္ဗာန်လက်အောင်နည်းနည်းတော့ထပ်ပြီးပြောဖို့လိုလာကြတယ်။ခொနကနန္ဒနိအမတ်ကြီးကိုဘုရားဟောတဲ့ဂါထာလေးကိုကြည့်ပြီးတော့ဝိပဿနာဆိုတာကအတိတ်ကမရှိကောင်းဘူး။ဒီလိုပြောကြတယ်သူ။ယံဘုံဝေတံဝိသောတိဟိပိသတိမဟုကိဉ္စနာမေဇေဇိနောကေတ္တိဥပတံတောစိရိတ်တိကိုဘေအတိတ်ခောညာလွန်လေကြည့်တဲ့ခန္ဓာငါးပါးနဲ့ယံအခြင်းတွေတာတမနေတဲ့တဏှာတန်ကြီးလေတာတရားအပေါင်းဒီအဋ္ဌိစီတန်တောတဏှာတွေတာတမဖို့ကြီးလေတာတရားအပေါင်းကိုဝိသောတေသင်္ကေအောင်သုတ်ပြီးရှင်းလင်းပါလေလောအတိတ်ဖြစ်တဲ့ခန္ဓာငါးပါးအပေါ်နဲ့တွေတာတမနေတဲ့တဏှာတန်ကြီးရတာတရားတွေကိုစင်ကြအောင်တုတ်တင်ရှင်းလင်းပါလို့ဒီလိုဘုရားကနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုဘာပြောလဲအတိတ်ကိုမရှုနဲ့ဒါတော့ဒီလိုဘာသာပြန်တယ်နော်ဒီနောက်တစ်ခုပိသန္တိမဟုတ်ကိခဏနောက်အနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးရှိအဲ့ဒီခန္ဓာ၅ပါးအပေါ်နိုင်လေရာဂစသည်တို့ဖြင့်ကြောင်းကြမှုတောင်းတမှုတွေမရှိပါသေးနဲ့လို့ဒီလိုဘုရားကဟောအဲ့ဒါကိုလည်းအနာဂတ်မရှိပါဘူးလို့ဘာသာပြန်ကြတယ်နော်မိစေစေနောကိတ္တိအလဲဖြစ်တဲ့ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးမှာလဲတဏှာဒိဋ္ဌိတို့ဖြင့်ငါငါဟာလို့မဆွေးယူပါနဲ့မဆွေးယူခဲ့ဘူးဆိုရင်တော့ကိလေသာအပူတွေငြိမ့်သွားမယ်လို့ဒီလိုဘုရားကနိဗ္ဗာန်ဒါဖြင့်တဏှာဒိဋ္ဌိမဖြစ်ရဘူးလို့ပြောတာပေါ့ဒီနည်းအဖြစ်တဏှာဒိဋ္ဌိဥဆောင်နေတဲ့ကိလေသာတွေအလဲခန္ဓာ၅ပါးခေါ်တဲ့ပစ္စုပန်ခန္ဓာ၅ပါးအပေါ်နဲ့မဖြစ်ပါစေနဲ့အဋ္ဌကနငါးပါးအပေါ်မှာလည်းရာဂစတဲ့ကိလေသာအနိတိတ္တကိုစင်ကြအောင်သုတ်တင်ရှင်းလင်းပါဆိုတော့ အသိခန္ဓာ၅ပါးအပေါ်၌လည်းရာဂဆိုင်တဲ့သိတာတွေမဖြစ်ပါဘူးလေလို့ပြောတာဟုတ်ဘူးလားအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးအပေါ်မှာလည်းရာဂစသည်တို့ဖြင့်ကြောက်ကြမှုတောင့်တမှုတွေမရှိပါသေးနဲ့ဆိုတော့အနာဂတ်ခန္ဓာ၅ပါးအပေါ်မှာလည်းကိလေသာမဖြစ်ပါနဲ့လို့မဖြစ်ပါသေးနဲ့လို့ဒီလိုပဲဟောလို့ရင်ဖြစ်တယ်ပြီးတော့အသိခန္ဓာ၅ပါးအပေါ်မှာလည်းကိလေသာမဖြစ်ပါသေးနဲ့အနာဂတ်ခန္ဓာ၅ပါးအပေါ်မှာလည်းကိလေသာမဖြစ်ပါသေးနဲ့ပိဿုပံခန္ဓာ၅ပါးအပေါ်မှာလည်းကိလေသာမဖြစ်ပါစေနဲ့လို့ဒီလိုပြောလို့တဲ့ဂါထာတစ်ခုတည်းဖြစ်တယ်။အဲဒီတော့ဒီပိဿုပံခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ဘာလုပ်ရမလဲ။အဲဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဥပ္ပရိဗန္ဒနာအထက်ကရာသံမြေနာ190တရား190မှာရှင်းထားတယ်နော်။နာဟိရတိတိဝိပါဒနာယအဘာဝတောတဏှာဒိဋ္ဌိအာဂတိယတိနာသံဟိရတိတိဝိပဿနာယဘာဝေနတဏှာဒိဋ္ဌိနာဂတိယတိသံဟိရတိတဏှာဒိဋ္ဌိတို့ရဲ့ဆွေငင်မှုဉာဏ်ကိုခံရတယ်။ဘာကြောင့်ခံရလဲလို့မြင်တော့ဝိပဿနာယအဘာဝတောတဏှာဒိဋ္ဌိအာဂတိယတိဝိပဿနာယဝိပဿနာဉာဏ်ဤအဘာဝတောမဖြစ်ခြင်းကြောင့်တဏှာဒိဋ္ဌိတဏှာဒိဋ္ဌိတို့ကအာဂတိယတိဆွေငင်၍နေပေ၏ဝိပဿနာဉာဏ်မဖြစ်တဲ့အတွက်ကြောင့်တဏှာဒိဋ္ဌိရဲ့ဆွေငင်မှုကိုနာနာဟိရတိတိဝိပါဒနာယဘာဝေနတဏှာဒိဋ္ဌိနာဂတိယတိနာနာဟိရတိတိတဏှာဒိဋ္ဌိတို့ရဲ့ဆင်းရဲမှုကိုမခံရဘူးဒီကဝိပါဒနာယဝိပါဒနာညာဤဘာဝေနသင်္ချာဖြစ်ပေါ်၍နေခြင်းကြောင့်တဏှာဒိဋ္ဌိဤတဏှာဒိဋ္ဌိတို့ကနာဂတိယတိမဆွမ်းခင်အမဆွမ်းခင်နိုင်ပေဝိပါဒနာညာဤသင်္ချာဖြစ်နေတဲ့အတွက်တဏှာဒိဋ္ဌိတို့ကမဆွမ်းခင်တော့ဘူးဒီတော့ပိဿုပံခန္ဓာ၅ပါးအပေါ်မှာပြောနေတာနော်ဒီတော့ပိဿုပံခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိတို့ရဲ့ဆွမ်းခင်တဲ့ဉာဏ်စိတ်တွေမဖြစ်ခြင်းရင်ဘာလို့ရမလဲပိဿုပံခန္ဓာ၅ပါးအပေါ်နဲ့ဝိပါဒဉာဏ်နဲ့ဖြစ်အောင်ကြိုးစားပိဿုပံခန္ဓာ၅ပါးအပေါ်နဲ့ဝိပါဒဉာဏ်ဖြစ်အောင်ကြိုးစားခြင်းနဲ့ယောဂီကျတော်ကောင်းကပိဿုပံခန္ဓာ၅ပါးဆိုတာဘာလဲမသိဘူးဘယ်လိုလုပ်ပြီးတော့ကြိုးစားမလဲဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုလုပ်ကြိုးစားမလဲသင်္ခါကြည့်လေနော်ဒါဖြစ်တော့လေဝိပဿနာဆိုတာကအနိစ္စဒီဝေဒနာဘုဗ္ဗိတေဟိအာကာရိဟိဓမ္မေပတ္တိတိဝိပဿနာဟောအထက်တလင်းတစ်ခါကအရှင်းထားတယ်နော်အနိစ္စဒီဝေဒနာအနိစ္စသတိတို့အစဖြင့်ဝိဝိတေဟိအာကာရိဟိအတူတူသောအခြင်းအရာတို့ဖြင့်ဓမ္မေယုံ난ကြောင့်ကြောသင်္ခါရတရားစုတို့ကိုပတ္တိတိအောင်မြအောင်ထုတ်တတ်၏ဣတိတ္တမထောကြောင့်ဝိပဿနာဝိပဿနာမိဒုက္ခသစ္စာအမိရနေတဲ့ခန္ဓာ၅ပါးသမုဒိယသစ္စာအမိရနေတဲ့ကြောင့်ကြောသစ္စာသမုပ္ပါဒဘောတရားအဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကိုသင်္ခါရတရားလို့ခေါ်တယ်ဒုသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ခြုံပေါ်သုံးတန်နေတဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တာဒီတော့ဒီသင်္ခါရတရားတွေရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ကျူးနေချုပ်ဖြစ်ချင်းပြချင်းဖြစ်အနိစ္စခံရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ကျူးနေချုပ်မပြည့်စုံတဲ့အခြေအနေအခိုင်အမာအနှစ်သာရအဖြစ်ဒီနေတဲ့အတ္တမဟုတ်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ကျူးနေချုပ်အဲဒီလိုအနိစ္စလို့ကျူးနေချုပ်နေတဲ့ဉာဏ်ဒုက္ခလို့ကျူးနေချုပ်နေတဲ့ဉာဏ်အနတ္တလို့ဒုနေရှိနေတဲ့ဉာဏ်ရဲ့ကိုဝိပဿနာဉာဏ်လို့ခေါ်ပါတယ်။ဒီဝိပဿနာဉာဏ်ကြီးရဲ့အတွက်ကဒုက္ခသစ္စာအမိရနေတဲ့သစ္စာတည်းမျိုးသောအခြင်းဖြင့်ဒီနေတဲ့ခန္ဓာ၅ပါး။မမှုရိယသစ္စာအမိရနေတဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါသဘောတရား။အဲဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကိုမှမတည်သေးတဲ့ပုဂ္ဂိုလ်အဖို့ဒီဝိပဿနာဉာဏ်ဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။ဒါကတော့သတိထားကြနော်။ဒါကြောင့်ဝိပဿနာဉာဏ်တော်မဖြစ်ခင်ရင်တော့သူပုဂ္ဂိုလ်ရဲ့တဏ္ဍာမပုဗ္ဗဘာကသတိပ္ပဏအမက်ကလို့ခေါ်ဆိုအပ်တဲ့အရိယာမက်ရဲ့ရှေ့ဖို့နဲ့ပြည့်ရမယ်သတိပ္ပဏပြည့်ခြင်းဆိုတာဖြစ်ပလားမဖြစ်သေးဘူးသူသတိပ္ပဏပြည့်ခြင်းမှမပြည့်တဲ့ပုဂ္ဂိုလ်သည်နိဗ္ဗာန်ရမလားမရနိုင်ဘူးအရိယာမက်ရမလားမရနိုင်ဘူးဒီလိုပြောနော်ဒါကြောင့်ခုဒီညမှာအလဲဖြစ်နေတဲ့ခန္ဓာ၅ပါးအပေါ်နဲ့တဏှာဒိဋ္ဌိမဖြစ်ခြင်းအလဲဖြစ်တဲ့ခန္ဓာ၅ပါးအကြောင်းပြနေတကွာတော့ခန္ဓာ၅ပါးပေါ့နော်အဲ့ဒီခန္ဓာ၅ပါးတွေကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုခဲ့ရင်ဒီခန္ဓာ၅ပါးတို့အပေါ်နဲ့ငါငါဟာလို့ကျွေးနေတဲ့တဏှာဒိဋ္ဌိမာနအစွဲတွေပြိုထွက်သွားတယ် အဲ့ဒီလိုပြောသွားပြန်ရင်တော့ကိလေသာအပူကြီးမယ်လို့ဒီလိုဆရာကဟောဒီတော့ပစ္စုပန်ခန္ဓာ၅ပါးအပေါ်နဲ့တဏှာဒိဋ္ဌိရဲ့ဆွမြင်တဲ့ဉာဏ်ကလွတ်သွားအောင်မလုပ်ရမလားပစ္စုပန်ခန္ဓာ၅ပါးကိုလက္ခဏာရဲ့သုံးတာတစ်လက်စီပြင်ပြီးတော့ဝိပဿနာချုပ်ဖို့လိုတယ်ကဲအတိတ်ခန္ဓာ၅ပါးကြတော့အတိတ်ခန္ဓာ၅ပါးအပေါ်မှာလည်းဘုရားရှင်ကတဏှာဒိဋ္ဌိကိုမဖြစ်အောင်ကြိုးစားဖို့ဟောတယ်သင်ကျက်တော့တဏှာဒိဋ္ဌိအမြင်အပြည့်တွေသင်ကျက်တော့သုတ်သင်ရှင်းလင်းပါလို့ဆိုတော့တဏှာဒိဋ္ဌိမဖြစ်အောင်ကြိုးစားပါဒီလိုပြောနေတယ်တဏှာဒိဋ္ဌိမဖြစ်အောင်ဘယ်လိုလုပ်ရမလဲပစ္စုပန်ခန္ဓာ၅ပါးအပေါ်နဲ့တဏှာဒိဋ္ဌိမဖြစ်အဲ့အတွက်ဝိပဿနာရှုရတယ်ဆိုရင်အတိတ်ခန္ဓာ၅ပါးအပေါ်မှာတွေ့တန်နေတဲ့တဏှာဒိဋ္ဌိကိုပြိုကွဲရေးအတွက်လည်းဘာလုပ်ရမလဲအတိတ်ခန္ဓာ၅ပါးကိုဝိပဿနာရှုဖို့ဒါပဲရှိလွယ်လွယ်လေးပါနော်အနာဂတ်ခန္ဓာ၅ပါးအပေါ်နဲ့ရာဂစရဲကြောင့်ကြမှုတွေမဖြစ်ပါစေနဲ့ဆိုတော့အနာဂတ်ခန္ဓာ၅ပါးအပေါ်မှာလည်းအတုတ္တိလေတာအငြိပြည့်တွေမဖြစ်ပါစေနဲ့အနာဂတ်ခန္ဓာ၅ပါးအပေါ်မှာလည်းတဏှာလေးတွေစတဲ့ကိလေသာအငြိအပြည့်တွေမဖြစ်ပါစေနဲ့လို့ဖျက်ရှင်းတာအတိုင်းကျွမ်းချာနော်အနာဂတ်ခန္ဓာ၅ပါးအပေါ်နဲ့တဏှာမာနဒိဋ္ဌိစတဲ့ဒီအကျိုးတွေပြိုသွားအောင်ဘာလုပ်ရမလဲအနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှုဖို့ဆိုတယ်နော်ဒီချက်ကမြင်ကြည့်ပြီးသွားတဲ့ပုံစံပါနော်ဒီတော့ပိဿုဘခန္ဓာ၅ပါးအပေါ်မှာကျွေးနေတဲ့အကျွဲတွေပြုတ်ရင်ပိဿုဘခန္ဓာ၅ပါးကိုဝိပဿနာရှုရတယ်အတိတ်ခန္ဓာ၅ပါးအပေါ်မှာကျွေးနေတဲ့အကျွဲတွေပြုတ်ရင်အတိတ်ခန္ဓာ၅ပါးကိုဝိပဿနာရှုရတယ်အနာဂတ်ခန္ဓာ၅ပါးအပေါ်မှာကျွေးနေတဲ့အကျွဲတွေပြုတ်ရင်အနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှုရတယ်အတိတ်ခန္ဓာ၅ပါးဆိုတာဘယ်လိုနေလဲမသိဘူးအနာဂတ်ခန္ဓာ၅ပါးဆိုတာဘယ်လိုနေလဲမသိဘူးမသိတာတွေတဘုံကြီးထမ်းထားတဲ့ပုဂ္ဂိုလ်အဖို့အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဒီဝိပဿနာဉာဏ်ဆိုတာလည်းဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်ဦးဇင်းတို့ဉာဏ်ဆိုတာကဒီဗတ္တိကအရတ္တသုတ်တံပေါ့နီးနော်ဗတ္တိကအရတ္တသုတ်တံကတော့ဥပရိပန္နတပါဠိတော်မှာတော်တော်များများလာရှိပါတယ်နော်ဘုခတိကအရတ္တသုတ်တံများမှာဘုရားရှင်ကအတိတဏ္ဍနာသမေယအနာဂတိအချင်းချင်းအနာဂတံယဒအတိတံပိဏ္ဍံအဘတံသအနာဂတံဆိုပြီးဒီလိုဟောထားတဲ့ဂါထာလေးရှိတယ်။အဲဒီဂါထာလေးနဲ့ခန္ဓာကတဏ္ဍိအမကြီးကိုဟောတဲ့ဂါထာလေးကိုပုံစံတူဖြတ်ပြီးတော့အဓိပ္ပာယ်ရှင်းရမှာလို့နော်။ဘာပြောလဲ။အတိတံလေးဖြစ်တဲ့ယံအချင်းခန္ဓာ၅ပါးသည်အဋ္ဌိရှိတံတို့အတိဖြစ်တဲ့ခန္ဓာ၅ပါးသည်လိပိဏ္ဍံဆုံးဆုံးပြပြုံးခဲ့လေပြီ။သတ္တမထောကြောင့်အတိတအတိတ်ဖြစ်တဲ့ခန္ဓာငါးပါးကိုအနန္တမေယတနာတတိတို့ဖြင့်ငါငါဟာဟုရဲ့အစဉ်မလိုက်ကြရ။အနန္တမေယတတနာတတိဟိနာနုပိစီယဆိုပြီးအထက်ကရကဖွင့်ထားပါတယ်နော်။ပါဠိတော်ကိုကြည့်ပြီးဖွင့်ကြည့်တဲ့အဖွင့်ဖြစ်ပါတယ်။တနာတတိတွေနဲ့အစဉ်မလိုက်ရဘူးဆိုတဲ့ဇာကားတစ်ခုဆရာခေါ်ထားတယ်။အဲဒီတနာတတိတို့ဖြင့်အစဉ်မလိုက်ရဆိုတဲ့ဇာကားကိုကြည့်ပြီးတော့ခေတ္တဘယ်လိုဘာသာပြန်လဲ။အတိတ်ကိုမရှိပါဘူးလို့ဘာသာပြန်တာဒီကိစ္စသင်္ခါကြီးကအတိတ်ခန္ဓာ၅ပါးကထုံဆုံးပြည့်စုံခဲ့ပြီဖြစ်တယ်ဒါကြောင့်အတိတ်ခန္ဓာ၅ပါးကိုလည်းတဏှာတိတိနဲ့အစင်မလိုက်ပါနဲ့လို့ဘုရားကဒီလိုခေါ်တာအတိတ်ခန္ဓာ၅ပါးကိုထုံဆုံးပြည့်စုံခဲ့ပြီဖြစ်တယ်မရှိတော့ဘူးမရှိတဲ့အတွက်ရှိရလို့မရှိနဲ့လို့ဒီလိုပြောတာဆိုပြီးခေတ္တဘာသာပြန်နေတာမရှိလို့သာရှိမရကြအကြမ်းဆိုရင်တော့ဒီကိစ္စပုဗ္ဗေနိဝါဒလုပ်ပြီးအဘိညာဉ်တို့ကျောင်းကျောင်းပြိဿသမုပ္ပါဒ်ကျူးနေတဲ့ဝိပဿနာဉာဏ်လို့ဆိုတာအဓိပ္ပာယ်ရှိပါအောင်မလားမရှိတော့နော်ကဲနောက်တစ်ခုအနာဂတံအနာဂတ်ဖြစ်တဲ့အချင်းခန္ဓာ၅ပါးဒီအဋ္ဌိရှိတံပြီဆိုအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးဒီလည်းပဲအပ္ပတံမရောက်ရှိတာဒီမဖြစ်ပေါ်လာသည်သတ္တမန်ထို့ကြောင့်အနာဂတံအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးကိုလည်းပဲနတ္တိအချင်းချင်းတဏ္ဍာတိတို့ဖြင့်မညှော်လင့်မတောင့်တအလျာအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးကလည်းမဖြစ်ပေါ်လာသေးဘူးမရောက်ရှိလာသေးဘူးဒါကြောင့်အနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်၌တဏှာတိတို့ဖြင့်ပြန်ပြီးတော့ညှော်နဲ့တောင့်တပြီးမနေပါနဲ့လို့ဒီလိုဟောထားတယ်။အဲ့ဒီဂါထာလေးကြည့်ပြီးတော့အတိအကျမရှိအောင်လို့တင်ပြပြောချက်ဒါပဲ။အဲ့ဒီဂါထာမှာနာဘုဒ္ဓံကတခြားနာဘုဒ္ဓပိဋကတ်တွေတော့ရှိပါတယ်။မနာဘုဒ္ဓပိဋကတ်တွေအတွက်ပြောရင်ပေါ့နော်။အတိဒါနာနာသမေယအတိတ်ကိုမလိုက်ရဘူးဆိုတာကိုဘုရားရှင်ကသူကိုယ်တိုင်စကလုံးရှင်းထားပါတယ်နော်။တတိသာဘေကဝေအတိတအနာဂမေဒီဘေကဝေစေတယံတောကတိုင်းသအဘေဘုံဘေသံဗလီလအာဖြင့်အတိတအလေးကိုအနာဂမေဒီအစဉ်လိုက်၍နေလေသနီအတိလိုက်တဲ့ဆိုတော့ဘယ်လိုလိုက်ခါလဲ။ဣဟောရူပဟောတိအတိတမတနံဒီတတ္ထနန္ဒိကမနောနေတိ။ဣဟောရူပဣဒေသောယုတ်တရားဒီအဟောတိဖြစ်ခဲ့ဟုလည်းဤ အတိဒါမဒါနအတိအချင်းကကလာဒုက္ခဧဝံရူပဤသောသောယုတ်တရားဖြင့်အဟောတင်ဖြစ်တဲ့ဘုရေကြီးဤသည်ဤသောတတ္ထတို့အတိဖြစ်တဲ့ယုတ်တရားဖြစ်၌ဉာဏ်တည်းနှစ်သမုန်နလီတရားကိုသမဏာနေသည့်ဖြစ်စေ၏အတိတ်တုန်းကမရယုတ်တရားဖြင့်ဒီလိုဖြစ်ခဲ့တယ်ဆိုပြီးအတိဖြစ်တဲ့ယုတ်တရားအပေါ်နဲ့နှစ်သမုန်နန္ဒီတရားကိုဖြစ်စေတယ်ဒီမင်းတို့ကတော့ဘာလူကြောလူကြတွေပေါ့ဟုတ်တယ်မလားဒီလူတို့ကရှင်ဒီဆောင်ရွက်ကူတာလေးကိုသင်ပြီးဉာဏ်နေကြအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုဖြစ်စေတယ်။ဖြစ်စေရင်ဘာဖြစ်လဲ။အတိတ်ကိုလိုက်တယ်။ဧဝံဝေဒနာဟောတိတိတံဗဒ္ဒနာတိတတနန္ဒိသမနဝနိတိ။ယောတိညောဟောတိတိတံဗဒ္ဒနာတိတတနန္ဒိသမနဝနိတိ။ယောသင်္ခါရဟောတိယိအတိတံဗဒ္ဒနာတိတတနန္ဒိသမနဝနိတိ။ယောဝိညာဏောဟောတိတိတံဗဒ္ဒနာတိတတနန္ဒိသမနဝနိတိ။ငါရဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ရဲ့အတိတ်တော့ဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့အတိတ်ဖြစ်တဲ့ဒီဝေဒနာတင်ညာသင်္ခါရဝိညာဉ်ရဲ့အပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုဖြစ်စေတယ်ဖြစ်စေခဲ့ရင်ဘာဖြစ်လဲဘေယံခောဘိက္ခဝေအတိတံအနောကမေတိဘိက္ခဝေစေတယံတို့ဧဝံခောဤသောနှင်းရဲ့အတိတံအတိခန္ဓာ၅ပါးကိုအနောကမေတိအစဉ်လိုက်၍နေပြီးမိပေ၏ဖြစ်ခြင်းလေးပါအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုဖြစ်စေရင်အတိတ်ကိုလိုက်တယ်အဲ့ဒီလိုက်တဲ့ဆိုတာကိုနားလည်ရင်မလိုက်ဘူးဆိုတာကဘာလဲ။တထေသာဘေကဝေအတိတနာနာခမေတိဘိက္ခဝေစေတယံတို့တထေသာအဘေသောလည်းရင်အတိတအတိတ်ကိုနာနာခမေတိအရှင်မလိုက်လေသည်။အတိတ်ကိုအရှင်မလိုက်ဘူးဆိုတာကဘာပြောရလဲ။ဧဝရူပဟောတိအတိတမဒနာတိတထအနန္တိနသမနောနေတိ။အတိတမဒနာအတိတ်အရှင်ကကလာတုံးကဧဝံရူပဤကဲ့သို့သောယုတ်တရားသည်အဟောတင်ဖြစ်ခဲ့ဘူးလေကြီးဤသည့်ဤသို့လျင်တတ္တတို့အတိဖြစ်တဲ့ယုတ်တရားအပေါ်၌နန္ဒိနှစ်သမုန်နန္ဒီတရားကိုလသမနောနေတိမဖြစ်စေအတိတ်ကငါ့ရဲ့ယုတ်တရားကဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့အတိတ်ဖြစ်တဲ့သောယုတ်တရားအပေါ်၌နှစ်သမုန်နန္ဒီတရားကိုမဖြစ်စေဘူးဧဝံဝေဒနာဟောတိတိတမထာနာတိတတ္တနန္ဒိနသမနောနေတိယောဉ္ဇဉ္ဇောဟောတိတိတမဒ္ဒနာတိတထနန္ဒိနသမနောနေတိယောသင်္ခါရောဟောတိတိတမဒ္ဒနာတိတထနန္ဒိနသမနောနေတိယောဝိညာဏောဟောတိတိတမဒ္ဒနာတိတထနန္ဒိနသမနောနေတိအတိတ်တုန်းကငါရဝေဒနာတင်ညာသင်္ခါရဝိညာဉ်လေးကဒီလိုဖြစ်ခဲ့ပါတယ်ဆိုပြီးတော့သောအတိတ်ကြောင့်ဖြစ်ခဲ့တဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်လေးအပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုမဖြစ်စေဘူးဧဝံခောဘိက္ခဝေအတိတနာနာကမေတိဘိက္ခဝေစေတယံတို့ဧဝံခောဤသို့ဖြင့်အတိတအတိတ်ကိုနာနာကမေတိအရှင်မလိုက်သည်မြည်ပေ၏ဟောလူလေးအတိတ်ခန္ဓာ၅ပါးအပေါ်၌တဏှာဒိဋ္ဌိဖြင့်အတိတ်ကိုလိုက်တယ်အတိတ်ခန္ဓာ၅ပါးအပေါ်၌တဏှာဒိဋ္ဌိမဖြစ်ရင်အတိတ်ကိုမလိုက်ဘူးမရှိပါဘူးဆိုတဲ့စကားဘယ်နှလုံးပါဒေသနာမှာလူသက်ကုန်တခုလွဲထွက်သွားရင်ပြည့်စင်တဲ့အလုံးမလွတ်တော့ဘူးလားဒါကဘယ်လိုလဲအတိတ်ကမရှိကောင်းမှုဆိုတဲ့ပုဂ္ဂိုလ်ကမရှိဘူးဆိုတဲ့ပုံစံစည်းကမ်းကိုဥထိန်နဲ့ပန်းစင်ပြီးတော့သူကဝိပဿနာအလုပ်ခန်းထဲဝင်လာတယ်ဝင်လာလိုက်တဲ့အတွက်သူပုဂ္ဂိုလ်ဒီအတိတ်ခန္ဓာငါးပါးလုံးလုံးကိုလှည့်မကြည့်တော့လုံးလုံးလှည့်မကြည့်တဲ့ပုဂ္ဂိုလ်ဒီကျောင်းကျဆက်ပြိဿသမုပ္ပါသဘောတရားကိုသူကိုယ်တိုင်ဉာဏ်ပညာမျက်ရှိဖြင့်ကိုယ်တိုင်မျက်ပေါက်ထွန်းဖောက်ပြီးသိအောင်ရှုအောင်မလားမရှုတော့ဘူးဘာဖြစ်လို့လဲအတိတ်နာကဆိုတော့မရှုကောင်းဘူးဆိုတဲ့စဉ်းမြင်ဥပဒေကိုသူကဥထိပ်ရတန်းဆင်းပြီးတော့မှကမ္မထမ်းကြောင့်လည်းဝင်လာတဲ့ပုဂ္ဂိုလ်ဖြစ်နေတယ်အတိတ်နာကကိုလုံးလုံးမရှုခဲ့ရင်လည်းဒီပရိစ္ဆာသမုပ္ပါအကြောင်းကျဆက်သဘောတရားဆိုတာသိနိုင်တယ်စွမ်းအားရှိပါမလားမရှိဘူးဒီအကြောင်းကျဆက်ပရိစ္ဆာသမုပ္ပါသဘောတရားဒီသမုဒိယသစ္စာမြည်တယ်ဆိုပြီးတော့သင်္ဂုတ္တတိကအနိဗ္ဗာတိထာရဏသုတ်တော်မှာဘုရားရှင်အတိကျဟောထားပါသည်။ဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့သင်္ခါရကြောင့်ဝိညာဉ်ဖြစ်ဖို့ဝိညာဉ်ကြောင့်နာယောဖြစ်ဖို့ကြတဲ့ကြောင့်ကျောဆက်ပြိဿသမုပ္ပါဒဘောတရားကိုကိုယ်တိုင်နဲ့မှထွက်ဖို့ပြီးခဲ့ရင်သမုဒိယတိကျကိုသိပြီးဤတဲ့အကြောင်းဘုရားရှင်ကိုယ်တော်တိုင်အတိကျဟောထားတယ်။ခொနကမာဝနာတော့နိဗ္ဗာန်ရရှိရင်အတွက်သစ္စာလေးပါးကတော့ဧကံမုတ်ချက်အတိရတော့သစ္စာလေးပါးထဲမှာတပါးအဖြစ်အကျုံးဝင်နေတဲ့ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါဒဘောတရားဒီအတိတ်အနာကခန္ဓာ၅ပါးနဲ့ပြင်းပြီးတော့ရှုလို့ရနိုင်တဲ့စွမ်းအားရှိကြလားမရှိဘူး
ကဲသမုဒိယဒုက္ခကအတိတ်ငါကနဲ့ကျင်းပြီးမဖြစ်နိုင်ဘူးဆိုတော့ဒုက္ခဒုက္ခကတော့အတိတ်ငါကနဲ့ကျင်းပြီးဖြစ်နိုင်ရောသလားလို့ပြောတော့မေးခြင်းရှိနော်ဒုက္ခသစ္စာတဲ့မှာလဲသစ္စာပံခန္ဓာ၅ပါးဒီဒုက္ခသစ္စာဆင်းရဲဝင်တရားတွေကအစုံပိုင်းတစ်ခုမျှလာဖြစ်ပါတယ်နော်ဒါဖြစ်လို့လေဒီဒုက္ခသစ္စာအမြင်ရနေတဲ့တရားတွေကဥပါဒဏ်နဲ့ခန္ဓာ၅ပါးဆိုတာကတော့အလုံးစားဘူးကြသံခိတ်ကျင်းတဲ့ပိစုပါဒဏ်နဲ့ခန္ဓာဒုက္ခဓမ္မစကံကြောက်ရဲ့ပုဂ္ဂိုလ်ဒီကြအကျဉ်းချုပ်အပြင်ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာမြင်တယ်လို့ဘုရားကအတိအကျဟောတာ။ဟောတာတော့ဥပါဒဏ်နဲ့ခန္ဓာ၅ပါးကလည်းရူပဥပါဒဏ်နဲ့ခန္ဓာဝေဒနုပါရမေခန္ဓာပြင်းစုဥပါဒဏ်နဲ့ခန္ဓာသင်္ခါရဥပါဒဏ်နဲ့ခန္ဓာဝိညာဉ်ဥပါဒဏ်နဲ့ခန္ဓာဆိုပြီး၅မျိုးရှိ။အဲဒီမှာရူပဥပါဒဏ်နဲ့ခန္ဓာဆိုတဲ့သက္ကလုံကိုဘုရားရှင်ကိုရိုရင်ကခန္ဓာဝေဒသာယုတ်ပါဠိတော်မှာခန္ဓာသုတ်တယ်မှာနော်။ဘာကိုရူပဥပါဒဏ်နဲ့ခန္ဓာခေါ်တယ်ဆိုတာကိုသူကအတိအကျရှင်းတယ်။ရူပကယုံပြဥပါဒနာကတဏှာဒိဋ္ဌိတွေနဲ့ငါငါဟာလို့နှံ့ပြီးတွဲနေတာခန္ဓာကအစုအပုံတဏှာဒိဋ္ဌိတွေနဲ့ငါငါဟာလို့နှံ့ပြီးတွဲယူလာဖြစ်တဲ့ယုံပြအစုအပုံတွေကိုရုပ်ဥပါဒနဲ့ခန္ဓာလို့အတူတူမှတ်တာဆိုတော့အဲ့ဒီယုံပြတွေကဘယ်လိုယုံပြတွေလဲဆိုတာကိုဘုရားရှင်ကအတိအကျပြောဆိုပြီးဟောတာနော်ယံတိစီရူပတိတနာကတပိစုကနာဣဇ္ဇတံဝဘိဓံဝအန္တရိကံဝဒုက္ခမဝသီနာဝပဏိတဝယံတုရေတံတိတေဝါမတော်ဥပါဒဏိယအယံဝုဇ္ဇတိရူပဥပါဒဏ်နဲ့ခန္တော်အတိယုတ်တရားသစ္စာပံယုတ်တရားအနကယုတ်တရားသစ္စာတယုတ်တရားဗိဒ္ဓယုတ်တရားဟောနာရိကခေါ်တဲ့ယောဂီတန်တဲ့ယုတ်တရားဒုက္ခမခေါ်တဲ့ဒိဉ္စဉ္ညာနဲ့ယုတ်တရားဒီနခေါ်တဲ့ယုတ်ညာနဲ့ယုတ်တရားပဏိတခေါ်တဲ့မောညာနဲ့ယုတ်တရားဒုရခေါ်တဲ့အတိညာနဲ့ဝေးနေတဲ့ယုတ်တရားသန္တိကခေါ်တဲ့အတိညာနဲ့နီးနေတဲ့ယုတ်တရားဒါဆိုဓမ္မသာအကျဖြင့်ဒီနည်းနဲ့ဒီယုတ်ပြအစုအပုံကြီးကိုပဲရူပုပါဒနဲ့ခန္ဓာလို့ခေါ်တယ်။အနာဓုပဲဒါဆိုဓမ္မသာအကျဖြင့်ဒီနည်းနဲ့ဝေနာအစုကုန်၊ဒိညာအစုကုန်၊သင်္ခါရအစုကုန်ဝိညာဉ်အတိတ်အစုအပုံတွေကိုအတိအတိဒီလိုပါဒနဲ့ခန္ဓာ၊သင်္ခါရပါဒနဲ့ခန္ဓာ၊ဝိညာဉ်လို့ပါဒနဲ့ခန္ဓာဒီလိုပါဒနဲ့ခန္ဓာ၊ဝိညာဉ်လို့ပါဒနဲ့ခန္ဓာ၊သင်္ခါရပါဒနဲ့ခန္ဓာ၊ဝိညာဉ်လို့ပါဒနဲ့ခန္ဓာဆိုပြီးအတိအတိခေါ်ပါတယ်ဒါကြောင့်အဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးအပေါင်းကိုလာနေတစ်ဆက်တစ်မျိုးတော့အပြည့်ပြည့်ဒီနည်းဥပါဒဏ်နဲ့ခန္ဓာ၅ပါးအပေါင်းကိုဗာတိစ္ဆာလို့ခေါ်လဲဒုက္ခတစ္ဆာဒီဒုက္ခတစ္ဆာဒီအပြည့်နဲ့အတိခန္ဓာ၅ပါးအနာကခန္ဓာ၅ပါးဒုက္ခတစ္ဆာရှင်းနေမှာအကျိုးဝင်မနေဘူးလားဝင်နေတယ်ယောဂျောဇံပရိစ္ဆာသမုပ္ပါသမုဒိယတစ္ဆာဒီအပြည့်နဲ့အတိခန္ဓာ၅ပါးအနာကခန္ဓာ၅ပါးနဲ့ရှင်းပြီးရှင်းလို့ရမလားရအောင်ဒါဖြစ်လို့လဲအတိတ်ခန္ဓာ၅ပါးဟိုအတိတ်ကအကြောင်းတရားလို့ခေါ်ဆိုအပ်တယ်နော်။ဘဝိဇာတနာဥပါဒသင်္ခါရအစံရှိ။ဒီသက္ကလုံရဲ့အဓိပ္ပာယ်ကတော့သူ့ဆိုင်ရာအပိတ်ကမှအပြည့်ဆုံးထပ်ပြီးပြောပါမယ်နော်။ဘဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အတိတ်ကအကြောင်းတရား၅ပါးဆိုဒီပစ္စုပန်မှာဝိညာဏယုတ်တက္ကရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးသင်္ချန်ဖြစ်ရ။ပစ္စုပန်မှာထပ်ပြီးပြည့်စုံပြည့်ထောင်နေတဲ့ဘဝိဇာတနာဥပါဒသင်္ခါရကံဒီကြောင့်နောအနန္တမဝိညာဏယုတ်တက္ကရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးသင်္ချန်ဖြစ်ဒီတော့အတိတ်ကဖြစ်ခဲ့တဲ့ဝိဇ္ဇာတနာဥပါဒသင်္ခါရစံဆိုတာကအတိတ်ခန္ဓာ၅ပါးတို့ရဲ့အစဉ်အပိုင်းတစ်ခုသာဖြစ်ပါတယ်နော်အလားတူပဲပိစုတ်ပံမှာဖြစ်ပေါ်နေတဲ့ဝိညာဉ်ရောသက္ကရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးဆိုတာကလည်းပိစုတ်ပံခန္ဓာ၅ပါးတို့ရဲ့အစဉ်အပိုင်းချက်တာဖြစ်တယ်အလားတူပိစုတ်ပံမှာထပ်ပြီးပြည့်စုံပြည့်တော်နေတဲ့ဝိဇ္ဇာတနာဥပါဒသင်္ခါရစံဆိုတာကလည်းပိစုတ်ပံခန္ဓာ၅ပါးတို့ရဲ့အစဉ်အပိုင်းတစ်စိတ်တစ်စိတ်သာဖြစ်တာဖြစ်တယ်ဘုရားပိဿုဘအကြောင်းပြန်၅ပါးကြောင့်နော်အနန္တမှာရရှိနေဝိညာဉ်ရောသက်လာတဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးဆိုတာလည်းအနန္တခန္ဓာ၅ပါးတို့ရဲ့အစဉ်အပိုင်းတစ်ခုမျှတာဖြစ်တယ်။ဒါကြောင့်အတိခန္ဓာ၅ပါးကိုဒီမှာအကျိုးဝင်နေတဲ့ဒီဝိဇ္ဇာတနာဥပါဒသင်္ခါရကြံဆိုတဲ့အကြောင်းပြတွေကိုခုတိုင်းမှဆိုတည်ရည်အတိခန္ဓာ၅ပါးကိုစလန့်ပြီးမရှိဘူးဆိုရင်သိနိုင်ပါမယ်။မသိနိုင်ဘူး။နာမခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့ဝိညာဏယောသရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးကိုသင်္ချာသိကြပါတယ်ဆိုရင်လည်းနောက်အနာဂတ်ခန္ဓာ၅ပါးကိုစဉ်းစားမရှိတဲ့ဉာဏ်နဲ့သိနိုင်ပါမလားသိနိုင်ဘူးအဲဒီကြောင့်သက်ပြိစ္ဆာသမုပ္ပါသဘောတရားကိုမသိကြရင်သမုဒ္ဒယဒိဋ္ဌိကိုမသိဘူးနေတယ်ဆိုသမုဒ္ဒယဒိဋ္ဌိကိုမသိကြဘူးတော့ဘုဒီကြောင့်သက်ပြိစ္ဆာသမုပ္ပါသဘောတရားကိုမသိကြဘူးဆိုရင်တော့မဖြစ်နိုင်ပါရမလားမရဘူးအကျဉ်းချင်းချင်းရပါတယ်လို့ဝန်ခံခဲ့ရင်ပေါ့အဲဒီဝန်ခံချက်ဒီဘာနဲ့တွေ့မလဲကြင်ရည်တယ်လို့ပြောပါဦးဦးဇင်းကတော့တပည့်ညတ်ညာနဲ့ရှင်းပြပြီးတော့ ရှင်ရင်သာသနာတခုတည်ထောင်တယ်လို့ဥစဉ်ကတော့သဘောပေါက်မှုမဟုတ်ဘူး။ဒီဘုရားရှင်ကမဟာနိဒနသုတ်ဓမ္မပေါ့ခဏခဏဟောနေတယ်နော်။ဣဒ္ဓသာနန္ဒဓမ္မတအနန္တဘောဓအပ္ပိဝေဒဧဝမယံပဇာသန္တကုလကဇာတကုလကဏိကသန္တမုံသာပပဇအဘုဒ္ဓအဘယံဒုက္ခေဝိနိပါဒသန္တရဏတိဝတ္တိစသည်ဖြင့်ဟောထားတယ်။ဘာပြောလို့လဲ။လူရဲ့အချက်လေးကတော့ဒီကံကြောင့်ပြိဿသမုပ္ပါသဘောတရားတွေဆိုလူဘောဓဉာဏ်ပရိဝိဒဉာဏ်ခေါ်တဲ့ဉာဏ်ဘောဖြင့်ကိုယ်ရင်းမျက်ပေါ်ဆွေးဖောက်မသိတဲ့အတွက်ဘဝတည်းဒီအပေသံဃာကလည်းဘယ်လိုမှမကြုံတော့မလုံးမြောက်ဆိုင်ဘူး။သုံးသက်တကောအပေမှကျွင်းနေတဲ့သံဃာကလည်းဘယ်တော့မှမကြုံတော့မလုံးမြောက်နိုင်ဘူးလို့ဒီလိုခင်ဗျားကအတိအကျဟောတယ်။အဲဒီကံကြောင့်ပြိဿသမုပ္ပါသဘောတရားတွေတိစ္ဆာဒိနာရောကြီးကဘာတိစ္ဆာလဲသမုယအတိစ္ဆာဒီတော့ဒီကျမ်းစာပြိဿသမုပ္ပါသဘောတရားလို့ခေါ်ဆိုအပ်တဲ့သမုဒ္ဒယတိစ္ဆာတရားဆိုမသိတဲ့သူတော်ကောင်းဒီတိစ္ဆာလေးပါသိတဲ့ရှင်နဲ့မှဝင်မှမှာမဝင်တော့တိစ္ဆာလေးပါတစ်ခုဆိုနော်ဒါကအတိတ်နာဘအတိတ်ခန္ဓာငါးပါးအနာဂတ်ခန္ဓာငါးပါးကိုမရှိပြဘူးဆိုရင်လည်းမရှိတဲ့ပုဂ္ဂိုလ်အဖို့ဒုက္ခတိစ္ဆာကိုသူအပြစ်အစုံပြီးပြီးတော့ပြနိုင်မှာမဟုတ်ဘူးသစ္ဆုတ်ပန်တော့ရှိတယ်သစ္ဆုတ်ပန်ရှိတဲ့အပိုင်းမှာလည်းယုတ်ရဲလို့ယူပြီးမှယုတ်ကလန်လို့ခေါ်တဲ့အမှုကြီးတွေအနည်းနဲ့ဖြစ်ပါတယ်သောအမောင်းလေးတွေမှာပထမအဘောဒီဆုံးဝါရောဟောနာကန္တရတ္တဩဇာစသည်ဖြင့်တမုံတမုံမှာတချို့သဘောတရား7ခု၊တချို့9ခု၊တချို့10ခုစသည်ဖြင့်သောသဘောတရားတွေကိုဒီလိုဒီလိုဒီညာနဲ့ခွဲခြားသိချင်ပြီးစုပွားနိုင်မှယုံကြည်ကိုစသည်ယုံကြည်ကိုစသည်ရဲ့အဆင့်တော့ပဲရှိသေးတယ်ဘာမှမဟုတ်သေးဘူးနော်။နန္ဒမြေကြီးမှာလည်းငံကလည်းခေါ်တဲ့ဥစုအလက်ဝိသီလို့ခေါ်တဲ့နေရာမှာလမ်းကြောင်းအတိုင်းသာဖြစ်သောနေရာမှာလမ်းကြောင်းအတိုင်းဖြစ်ထားတဲ့နန္ဒရည်တွေကိုဒီကသိတဲ့ခဏတိုင်းသိတဲ့ခဏတိုင်းမင်္ဂလာတိုင်းမင်္ဂလာတိုင်းမှာဒီကဖတ်တဲ့ဒီကဝေနာဒီကဒိညာဒီကစေနာဒီကဝိညာဉ်သတိဖြင့်ခွဲခြားမသိကြပြီးမသိကြဘူးဆိုရင်နံပရမတ်ကိုမသိပါဘူးနော်ဒါကမပြောရင်နံပရမတ်မသိလို့ရှိရင်လည်းအနတ္တညာအမြင်ပေါ်မလားမပေါ်ဘူးနံခန္ဓာလေးပေါ်တော့သိလားမသိသေးဘူးဒါတော့ပိဿုဗ္ဗမတံဘရူပခန္ဓာယုတ်ကလနင်္ဂလကိုမမြင်ဘူးယုတ်ကလနင်္ဂလကိုဉာဏ်မခွဲကြဘူးဆိုပြီးသုဘံခန္ဓာငါးပါးတော့သိတဲ့အချက်ရှိသလားမရှိသေးဘူးပြီးသုဘံခန္ဓာငါးပါးကလည်းမသိအတိအကျလည်းမရှိတော့ပါဘူးဆိုတော့မူတည်ခြင်းမျိုးကိုဥသိရဲ့တန်ဆင်ပြီးမှသူကကမ္မထာကြောင့်လည်းဝင်လာတော့အတိအကျကလည်းလုံးလုံးမရှိဘူးသုဘံကအဖို့အတိခန္ဓာငါးပါးလည်းသိဘူးလားမသိဘူးပြီးသုဘံခန္ဓာငါးပါးလည်းပရမတ်သိအောင်မသိဘူးအနင်္ဂခန္ဓာငါးပါးကြတော့လည်းမရှိလို့မသိဘူးအဲ့ဒီဘုဂဒုက္ခဒိသပြီးရဲ့ခြင်းကဝင်မလားဝင်နေဘူးသစ္စာလေးပါမသိကြဘူးဒုက္ခဒိသလည်းမသိသေးဘူးသမုဒ္ဒယဒိသလည်းမသိသေးဘူးဆိုရင်တော့သောပုဂ္ဂိုလ်အဖို့ဝိပါဒဉာဏ်ဆိုတာကဖြစ်နေပါတော့မလားမဖြစ်နိုင်ဘူးဘာဖြစ်လို့လဲဒုက္ခဒီဒုက္ခဒိသတရားသမုဒ္ဒယဒိသတရားနှစ်ပါးကဝဋ္ဌဒိသခေါ်တယ်သောဝဋ္ဌဒိသတရားနှစ်ပါးနဲ့ဝိပါဒနာဘာဝနာကမ္မထံဆိုတာကရှင်းပြရတာဖြစ်တယ်ယေတုဟုတေကမဒါနာပိနိဝေသောဟောတိဟုတေနတ္ထိအပိနိဝေသောနာပါလိမ့်မယ်နောက်ဆက်နော်တတိပရံရှင်းစဉ်ဓမ္မလူပါဒနာဖိုင်းကြိုင်တော့ဖွင့်ထားပါတယ်ဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကဝိဒ္ဒသစ္စာခေါ်တယ်နိရောဓသစ္စာတရားမဂ္ဂသစ္စာတရားနှစ်ပါးကဝိဝဒသစ္စာလို့ခေါ်ပါတယ်ဒုဝိဒ္ဒသစ္စာဝိဝဒသစ္စာလို့ခေါ်ဆိုအပ်တဲ့သစ္စာနှစ်မျိုးတို့တွင်ယောဂဝဇ္ဇပုဂ္ဂိုလ်သည်ဝဋ္ဌသစ္စာအမြင်ရတဲ့ဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးနဲ့ဝိပဿနာဘာဝနာကမ္မထံစီးပြန်နှလုံးသွင်းရပါတယ်လို့ဒီလိုအတိအကျဖွင့်ထားတယ်။အဲဒီလိုဝိပဿနာဘာဝနာကမ္မထံစီးပြန်နှလုံးသွင်းပါမှသောဝိပဿနာဉာဏ်တို့ရဲ့အဆုံးမှာဓိဋ္ဌသစ္စာနဲ့မဂ္ဂသစ္စာကပေါ်လာမှာအဲဒီအခါကျတော့မှသစ္စာလေးပါးကိုကိုယ်တိုင်မျက်မှောက်ဆင်းပေါက်ပြီးသိတာအဲ့ဒီလိုသစ္စာလေးပါးကိုကိုယ်ရင်မျက်မှောက်ဆင်းဖို့ပြီးမသိရဘူးဆိုရင်မဖြစ်နိုင်ပါ့မလားမရဘူးဘယ်လိုလဲယောဤကောစီဘိက္ခဝေဧဝံဝတိယအဟံဒုက္ခရိယသစ္စာယထာဗုဒ္ဓနာပိသမေသဒုက္ခသမုဒယရိယသစ္စာယထာဗုဒ္ဓနာပိသမေသဒုက္ခနိရောဓရိယသစ္စာယထာဗုဒ္ဓနာပိသမေသဒုက္ခနိရောဓကာမိနိပတိပဒာရိယသစ္စာဒုက္ခနိရောဓကာမိနိပတိပဒာရိယသစ္စာယထာဗုဒ္ဓနာပိသမေသမမဒုက္ခတန်တံဂရိတာမိတိဒေတံထာနာဝိဖြစ်သည်ဘိက္ခဝေစေတယံတို့ယောဤသောစီအကျဉ်အမမတ္တတုံတရားသောပုဂ္ဂိုလ်တ attva တိအေယံဤသောဝတိယပြောဆိုနာညာအံ ပုဂ္ဂိုလ်သူကတော့ပြောလာပြီခင်ဗျားတို့ဘယ်လိုပြောလဲခန္ဓာဒီဒုက္ခရိယသစ္စာဒုက္ခရိယသစ္စာတရားကိုယထာဘူတံမခေါမပြဟုတ်တိုင်းမှန်စွာအနဘိသမစ္ဆဉာဏ်ဖြင့်ထင်းဖောက်မသိမြင်မူ၍ဒုက္ခသမုဒိယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုယထာဘူတံမခေါမပြဟုတ်တိုင်းမှန်စွာအနဘိသမစ္ဆဉာဏ်ဖြင့်ထင်းဖောက်မသိမြင်မူ၍ဒုက္ခနိရောဓံအရိယသစ္စာဒုက္ခဆုံးရနိရောဓအရိယသစ္စာတရားကိုယထာဘူတံမခေါမပြဟုတ်တိုင်းမှန်စွာအနဘိသမစ္ဆဉာဏ်ဖြင့်ထင်းဖောက်မသိမြင်မူ၍ဒုက္ခနိရောဓဂามိနေပရိပဒာအရိယသစ္စာဒုက္ခဆုံးရနိဗ္ဗာန်သို့ရောက်ကြောင်းခြင်းခြင်းဟုခေါ်ဆိုအပ်တဲ့မကအရိယသစ္စာတရားကိုယထာဘူတံမခေါမပြဟုတ်တိုင်းမှန်စွာအနဘိသမစ္ဆဉာဏ်ဖြင့်ထင်းဖောက်မသိမြင်မူ၍မမကောင်းမွန်သင်္ကန်းသံဒုက္ခတန်တန်ဒုက္ခဤအဆုံးကိုခရိတာမိငါပြုလုပ်ပြီတော့အိတိအေဟောဤသို့လည်းရင်ယောဂတိအမမတအခြင်းသုံးတယောက်သောပုဂ္ဂိုလ်တတ္တဝတိဝတိအပြောဆိုလာမြတ်အံဤတံဌာနဤပုဂ္ဂိုလ်ယထောပုဂ္ဂိုလ်ယထုကဲ့သို့ပြောဆိုသည့်အတ္တရှင်နိုင်ရတဲ့သောအကြောင်းရာမြတ်ဒီကနဝိဇ္ဇတိမရှိသီသာလင်သည်အဲဒီပုဂ္ဂိုလ်ကပြောကြည့်နေပြောကြည့်အဲ့ဒီပြောပြတဲ့ပုဂ္ဂိုလ်ရဲ့ပြောတဲ့အတိုင်းရှင်းနေတဲ့အကြောင်းညာရှိလားမရှိဘူး။ဘာပြောရလဲဒုက္ခဘယ်လိုမှမကုန်ဘူးလို့ပြောတယ်။သူကဒုက္ခကုန်လို့မရှိဘူး။မကုန်နိုင်ဘူးလို့ပြောတာဟောတာ။ဘာကိုမသိရင်လဲဒုက္ခအရိယသစ္စာ၊သမုဒိယအရိယသစ္စာ၊နိရောဓအရိယသစ္စာ၊မဂ္ဂအရိယသစ္စာ။အဲ့ဒီသစ္စာလေးပါးကိုသူများအပြောနဲ့လမ်းရမှလားကိုယ်တိုင်မျက်မှောက်ဆွဲဖို့ပြရမှာလား။ကိုယ်တိုင်မျက်မှောက်ယထာဘူတံအနဘိသမိစ္ဆာကိုယ်တိုင်ရက်ဖို့ဆင်းဖို့မတိတဲ့ဒုက္ခဘယ်လိုမှမကုန်ဘူးလို့ဒီလိုခင်ဗျားကအတိအကျဟောနေနော်။ရောင်းရထံပြီးပြင်တော့ကုန်တယ်လို့ဟောထားပါတယ်နော်။ဒါကြောင့်ဒီလိုသစ္စာ၄ပါးကိုဟိုတိုင်းမှဆိုဒီရည်ဒီအတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတွေနဲ့ရှင်းပြီးတော့ပြည့်ပြည့်စုံစုံပြည့်နိုင်တဲ့သွားအားရှိပါမလား။မရှိဘူး။ဒါကြောင့်ဝိပဿနာဘာဝနာကမ္မထက်တခုပြီးရခြင်းနဲ့ဆိုရင်တော့တတိပဒံကျင့်စဉ်ကိုသတိတကျကျင့်လို့မရှိရင်ဒီတတိပဒံကျင့်နေတော့ဘယ်ဘုံဘယ်ဘန်းဘယ်နည်းနဲ့အဆင်ကျင့်ရမလဲဆိုတာကိုတော့ကြက်ကြနတ်နတ်ဓာကနတ်နတ်ပြီးဖို့မလိုဘူးလားလိုနေတယ်ဓာကနတ်နတ်ဓာကြီးဓာနဲ့နာကြီးနတ်နဲ့ခွဲခြားပြီးပြီးဖို့မလိုဘူးလားလိုတယ်ဓာကြီးဓာနဲ့မှမကွဲသေးဘူးနာကြီးဓာနဲ့မှမကွဲသေးဘူးဆိုရင်တော့သူပုဂ္ဂိုလ်ဒီတတိပဒံကျင့်တော့လေကျင့်ရင်ကလွဲနေခဲ့မယ်ဆိုရင်တော့မိမိတို့မျှော်လင့်တောင့်တနေတဲ့ဒီလေကအငြိချင်းပြည့်စုံရေးဆိုတဲ့လုပ်ငန်းခွင်နိဗ္ဗာန်ရရှိရေးဆိုတဲ့လုပ်ငန်းခွင်အရိယမေတ္တရာရရှိရေးဆိုတဲ့လုပ်ငန်းခွင်ဥဒိစ္စတရားဆုံးရောက်မှန်မှန်သွားလို့ရနိုင်ပါတော့မလားရနိုင်တော့ဘူးဒါတတိထားကြနော်ဒါကြောင့်ဒီနေရာမှာဒါနလေးအမှကြီးတော့ခန္ဓာလေးတစ်ခုနဲ့ရှင်းတန်းဝင်သွားတယ်ဆိုတာကလည်းသူတို့ကဒီခန္ဓာလေးရဲ့အဓိပ္ပာယ်ကိုသိနေကြနားလည်နော်ဒီတော့အတိတ်ခန္ဓာငါးပါးအနာဂတ်ခန္ဓာငါးပါးပြစ္ဆုတ်ကံခန္ဓာငါးပါးအပေါ်နဲ့တဏှာဒိဋ္ဌိမဖြစ်အောင်ကျင့်မှာဆိုတဲ့ဘုရားရှင်ရဲ့အစကားကိုကြားလိုက်တော့အတိတ်ခန္ဓာငါးပါးအနာဂတ်ခန္ဓာငါးပါးပြစ္ဆုတ်ကံခန္ဓာငါးပါးဒုက္ခခန္ဓာငါးပါးကိုဖြစ်ပေါ်ခြင်းနဲ့အကြောင်းတရားနဲ့တကွာသောဘုရားသစ္စာတရားဓမ္မရိယသစ္စာတရားတွေကိုလက္ခဏာရေးသုံးတန်သင်ပြီးတော့ဝိပဿနာဘောင်းတာကမ္မထက်စီးပြန်တဲ့အတွက်သူတို့ကဘာဖြစ်လဲပရိဂါမီတာ၄ပါးနဲ့လည်းကိုအရဟတဖို့ကိုရောက်ရှိသွားခြင်းဖြစ်လာလို့ပဲတရားစရာဒီဒီမှာလွတ်တော်ကတည်တော်တယ်ဆိုတာကတော့ဂါတာလီကြားရတဲ့အချိန်မှာဒုက္ခပြောက်သွားဒုက္ခကပြောက်ပြီးတဲ့အခါမှာဘုရားရှင်ကဆက်ပြီးတော့သူတို့ကိုသစ္စာလေးပါးနဲ့စက်တဲ့တရားစကားတွေဟောပြီးဟောတဲ့အခါကျမှသူတောင်းဝင်သွားခြင်းဖြစ်တယ်လို့ဒီလိုပြောတာဖြစ်လို့လေမာဝကတို့ရဲ့ဗာရမီများအရာမှာသစ္စာလေးပါးနဲ့စက်တဲ့တရားစကားနဲ့ကျင်းပြီးတော့အရိယာမတရားရခြင်းမြည်ပြီးမရှိကောင်းဘူးဆိုပြီးတော့ဒီလိုမူလဗန္ဒတဒီကပထမလက်ဆန္ဒနာ303မှာဖွင့်ထားပါတယ်နော်ဒီဖွင့်ဆုံးချက်ကလေးကသိပြီးတော့အရေးကြီးလို့ဥစဉ်နောက်တစ်ခေါက်ထပ်ပြီးတော့ဖတ်ပြမယ်နော်နာသီတုတိကကမ္မထာနာကထာယဝိနာတဝကနာအရိယမက္ခဒီကမောအတ္တိဟိမန္နဝေဤသတုတိကကမ္မထာနာကထာယသစ္စာလေးပါးနဲ့စတ်သောကမ္မထံစကားနဲ့ဝိနာပြီးပဲတဝကနာတဝကတို့အာဝါတဝကနာတဝကတို့အဖို့အရိယမဂ္ဂတိကမောအရိယမတ္တရားကိုရရှိခြင်းဖြစ်သည့်နာအတိမရှိသည်သာလျှင်သည်သစ္စာလေးပါးနှင့်ဆက်တဲ့တရားစကားနှင့်ကျင်းပြီးတော့သာဝကတို့အရိယမတ္တရားရတယ်ဆိုတာရှိတယ်မရှိဘူးသစ္စာလေးပါးနှင့်ဆက်တဲ့တရားစကားကိုမနာရရင်သစ္စာလေးပါးသိခွင့် ဆိုတော့သစ္စာလေးပါးကိုသိအောင်ပြည့်ဝဆိုတာကိုပြောမလားမပြည့်ဘူးမဖြစ်တဲ့အတွက်သစ္စာလေးပါးကိုမှဘာမှမမတည်သေးတဲ့ပုဂ္ဂိုလ်ကသစ္စာလေးပါးသိအောင်ပြည့်မယ်ဆိုတဲ့ရည်ရွယ်ကိုကျင့်ဖို့လွယ်ပါတော့မလားဒါနဲ့ရည်ရွယ်ကိုမကျင့်နိုင်ရင်လည်းဒီသစ္စာလေးပါးသိမလား
မသိဘူ
းသစ္စာလေးပါးမှမသိရင်လည်းသံသရာဝိသေဒုက္ခဆိုတာကုန်မလား
မကုန်ဘူး
နော်ဒါကြောင့်ဒီရာမှာမန္တတိအမတိတို့ကရသရာသီရိမတို့ဇွတ်တန်းဝင်နဲ့သုံးနေတာတိစ္ဆာလေးပါးနဲ့မကင်းပါဘူးတတိပ္ပန္နဘာဝနာจิตနဲ့မကင်းပါဘူးဆိုတော့ဘုံဒီမှတ်ထားပြီနော်ကဲနောက်တစ်ခုဒုက္ခဒေါမနတသုံးနေဖို့အတွက်ကာယိကဒုက္ခစေတသိကဒုက္ခအဲ့ဒီကာယိကဒုက္ခစေတသိကဒုက္ခခေါ်တဲ့ဒီဒုက္ခနှမျိုးသုံးနေအတွက်ဘာလုပ်ရမလဲတတိပ္ပန္နဥပ္ပဘာကတတိပ္ပဏအမက်ကတို့ခေါ်ဆိုအပ်တဲ့အရိယမေရဲ့ရှင်းဖို့နဲ့ကြည့်ရမယ်ဒီတတိပ္ပဏကြည့်ရင်ကိုပဲဒီကံကျုပ်ကိုပေါင်းများအထုတ်ပါဆိုပြီးတော့ဒီလိုတိုက်တွန်းထားတယ်အဲဒီအပိုင်းမှာတော့နာမည်ကျော်ဖြစ်တဲ့မဟာဒိတ်ကကိုရောကြီးနဲ့နာမည်ကျော်ဖြစ်တဲ့တရားတော်တရားတော်ကိုပုံစံထုတ်ပြီးတော့ဆက်ကြတာရှင်းထားတယ်နော်ကျဲတိတ်ကအမြင်ရတဲ့မထေကြီးတစ်ပါးအလုံးကြောက်ဟုတ်ကြတယ်ရှင်းတဲ့သေးပဲနော်သတ္တလိတသီလဉာဏ်တော်ဒီရောပဟာယသဘိစိတ်တော်ပါ။ဒီလေးကျတော့ရှင်းလေးကိုငွေတိမဟုတ်ဘူးရှင်းတိနော်။အဲ့ဒီရှင်းကြရလေးကျကိုသွတ်ပြီးတော့မှမဖြစ်လေ။အာဂံကကြီးအရင်းမြေဝိထရတိ။ယွာနဲ့မနီးတဲ့တော်ထဲမှာသွားပြီးတော့တရင်တုံး။တဏ္ဍာကိဋ္ဌဖာတို့ပရိယာသွတ်တော့ဒါကတော့အတူချုပ်ပြောတဲ့ပုဂံလေးပါနော်။ဆရာသမားတွေဓမ္မစနစ်တကျဝိနည်းတေသောဒေနာလိပ္ပယမုစ္စကအင်္ဂါရနဲ့ပြီးဆိုအောင်သင်ယူပြီးတဲ့အခါရတ္တဖို့ဖို့ကမ္မထံမျိုးကိုသင်ယူပြီးတဲ့အခြေခံကြမှာတော်ရတောင်းနဲ့တွားပြီးတော့ပြင်းပြန်ကြုတ်ကိုတရားဘာဝနာဝိပဿနာဘာဝနာကမ္မထံစီးပြန်ပြီးပြင်းပြန်ကြုတ်ကိုပေါ်မြတ်အထုတော်မူခြင်းလည်းဖြစ်ပါသည်နော်ကဲသတ္တသနိတာဘာတုပရိညာချင်းသတ္တနံသီတာဟောရောဘိတာတေသဇနေသောရေဖေတိတိကလေးလေးသောရှိရီကိုစွန့်ကြရဲဆိုတာကတော့ဉာဏ်လုတ်သူကိုပုံအပ်ခဲ့အပါပဲ။ဒါပြီးလဲပြန်ပြီးတော့မတော်လို့သာသနာမပြောလို့လူထွက်ခဲ့ရင်တော့ဒီစီစီတွေကိုဒီကိုကြီးပြန်ယူလိုက်မယ်လို့စွန့်ရင်ကြောင်းကြနေတဲ့ကိုကြီးရဲ့အမျိုးသမီးပေါ့နော်။ဘာခေါ်လဲ။ဟမ်။အဲခင်မခေါ်မလားဘာခေါ်မလားနော်။အဲခင်မလုတ်သူကနေပြီးတော့ဘုရားဓမ္မငါးရငါးပြီးတော့သူအတတ်ဆိုင်တဲ့ဘွဲတစ်ခုပဲနော်။အဲ့ဒီမှာစေလွတ်လိုက်တော့မဖြစ်လေ။ဒီကံတော်တေရံပရိဝါရိတဝန္တိတိတုခိုးတန်းမြတ်ဒီကတွားပြီးတော့မထေကြီးကိုဝိုင်းပြီးတော့ထားလိုက်။ဝိုင်းပြီးထားလိုက်တော့မဖြစ်လေ။ဒီတော့အာဟကတ္တမအာဂတတဥပဒကဥပဒကတေကတော့ဒီနေရာဘယ်လိုအကြောင်းကြောင့်များရရှိလာကြသလဲ။တန်စီလီတဟောရောပိတ္တမဒီအရှင်ဘုရားကတပည့်တော်ကသတ်မလို့ဒီပြည်ထဲမှာဖြိုးပင်းတော်မယ်ဆိုတဲ့ဥဒိစ္စကိုလာခဲ့ပါလေ။ပါဠိဘောဂံမေဥပဒကပြေတော်ဝဣစ္ဆကရတ္တိတံဒေထာဥပဒကဒယကတို့မေငါအာပါဠိဘောဂံအမခံချက်ကိုပြေတော်ကြီးရဲ့ဣစ္ဆကရတ္တိယနေ့တည်းမြတ်ဤတအသက်ရှင်ခြင်းကိုဒေထပေးနာကြပါကုန်ကဲအမခံလေးတခုယူပြီးတော့ငါတို့ဒီနေ့တင်ပြတော့အသက်ရှင်ခြင်းပေးကြပါဒါလေးတောင်းဆိုလိုက်ကောဒေသမထာဣမသမိထာနိပါဠိဘောဂောဘောဂတိသမဏေယဟန္တတိရှင်ဗျာအခုကောအဘေသူကြီးဣမသမေဌာနိဤကဲ့သို့သောအရာဌာနနဲ့ပါဠိဘောဂောအမခံချက်ဒီဘုဒ္ဓတိဖြစ်နိုင်ပါအံ့မိဘယ်လိုပုဂ္ဂိုလ်ကဒီဉာဏ်ဌာနမှာလာပြီးအရှင်ဗျာကိုအမခံချက်ပေးပါလေနော်ဒီရမဟန္တသာသနာ့ရှိတော်တွင်ဥရောတိနိဘိဓုတော်ဝဝိနည်းဤဥပါဒကပါဠိဘောဂောတိအာဟာဒီရောမသိသိဒီမဟန္တပါဒနာကြောင့်တုံးဤတခုကိုပြတော်ဝကံ၏ဝိဥရောတိနိပေါင်းသောနှစ်ခုသောကိုမင်းတော်ဝသောဖြစ်၍ဒိဋ္ဌိတဝါရိုက်ချိုး၍ဥပဒကဒရကတို့ပါဠိဘောဂအမောက္ခံချက်ဒီဟုတ်တည်းသိတဲ့ပါဠိတော်ဤတိသောအာဟမေညာနဲ့ရည်ဤကဲဒါကြတော့လောက်ဆိုရင်တော့အမောက္ခံချက်အလုံးလောက်ကလားဆိုပြီးတော့ကျောင်းတော်ကြီးတို့နဲ့ပေါင်းနှစ်ခုရိုက်ချိုးပြီးတော့မှမေးလိုက်နော်ဒီအဘဂမိတဝါစေကမဏဒီဒီအခင်ကတဝါနုပိသိန်းသူခေါ်တာတို့မြတ်ဒီလဲမထေကြီးနန်းကလည်းရှင်းပြီးတော့ဒီနေရာဦးဇနီးယာမှာမိရေပုံလှုံပြီးတော့အိတ်ကြရတာပဲအိတ်ကြလက်ကြပဲမပြည့်နိုင်ဘူးခရာဒီကောင်နော်က သီရတဝေနဝိသံပေတဝသီလံသိကဝကတပရိသုဒ္ဓံဒီလံနိသယပိတိပမောကံဩဝိဟိမထေတိပါလို့ကြတယ်ဒီလုံငန်းကုန်နော်သီရတဝေနဝိသံပေတဝသီလံသိကဝကတပရိသုဒ္ဓံဒီလံနိသယပိတိပမောကံဩဝိဟိဝေဒနာပေါင်းရိုက်ဆိုခြင်းကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာကိုအဲ့ဒီမှာဝေနဝိသံပေတဝဆိုတဲ့ဇေကလုံးကဒီကံဆရာတော်ကနော်ဒီကမြည်တဲ့ဒီကမဟာဝေကဒီကပေါ့သံဃာ280နဲ့လုံးကအတိအကျဖတ်ထားတယ်နော်ဝေဒနာဝိသံပေတဝတိဥရောတိဒေတာသူပြံဝေဒနာအမနာတိကာရဏဝိနောတိတဝါဆိုပြီးဒီလိုဖွင့်ထားပါတယ်နော်ဒါကြောင့်ဝေဒနာပေါင်းလိုက်ဆိုခြင်းကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာကိုတခြားဝေဒနာမဟုတ်ဘူးနော်ဝေဒနာအကုန်လုံးလို့သွားတော့မယူဆနိုင်တဲ့လမ်းထော်သွားလိမ့်မယ်နော်ဝေဒနာပေါင်းလိုက်ဆိုခြင်းကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုဝိသံပေတဝခွာထား၍လီလာမိမိရဲ့ဒီလာကိုပြစ္ဆဝေခတော်ဆင်းရဲတုံ့တာလျက်ရှိသောဒိရတမထေရတန်တန်၌ပရိသုဒ္ဓံဒီလာကျင့်ကြံနေတဲ့ဒီလာကိုဒိဋ္ဌာယအဖြစ်ဖြစ်၍ဒီတိပါမောက္ခံဖြစ်တဲ့ဝမ်းမြောက်ခြင်းဒီတိပါမောက္ခတရားဒီဥပ္ပေကြီးဖြစ်ပေါ်၍လာခဲ့လေသည်မထေရကြီးကဝေဒနာဝိခံဖြစ်တော့ဝေဒနာခွာထားတယ်အဲ့ဒီဝေဒနာခွာနေစရနဲ့ပတ်တယ်လို့အယူအဆလေးကိုပြောပြကြတာနော်တို့တော့ဘယ်လိုပဲအယူအဆကျွဲပြကျွဲပြဒီနေ့သာသနာတော်မှာအလေးကလေးပြုရမယ်မန္တန်ကြီးတွေကတော့လေးခုရှိတယ်သူမန္တန်ကြီးလေးခုကတော့အလေးကလေးပြုပြီးတော့ရိုးရိုးလေးလေးနဲ့လိုက်ရဖို့တော့လိုအပ်ပါတယ်နော်ဒီနေ့ဘုရားဟောဒေသနာတော်သုတ်တခေါ်တဲ့မန္တန်ကြီးကတက်ခုနော်သူမန္တန်ကြီးနဲ့လျော့ကြီးတဲ့သုတ်တလူလုံးမှလို့ခေါ်ဆိုအပ်တဲ့ငင်္ဂနာမသိလို့ရဖြတ်ထုံးကတက်ခုသင်္ဃာနာမထေရရဲ့ဖြတ်ထုံးဆိုတာကတော့သူတို့ဖြတ်ကျင်တယ်လို့ဖြတ်ထားတယ်ဖြတ်ထုံးမှာမဟုတ်ပါဘူးနော်။ဘုရားရှင်ဟောကြားတော်မူတဲ့ဝိညာဉ်မဟာအသေးတရားလေးပါ